Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2022ခုနှစ်ဩဂုတ်လ6ရက်စနေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လင်းနေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းဒိုမီတာ32 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မြန်မာနိုင်ငံကိုအကူအညီပေးဖို့သူ့ရဲ့ကြိုးစားမှုတွေကိုလက်လျှော့မှာမဟုတ်ဘူးလို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးကပြောပါရယ်။နောက်ထိုင်ဝမ်ရေလက်ကြားမှာဒီနေ့စနေနေ့အထိစီးရီးလေးကျင်းမှုတွေကိုတရုတ်ကဆက်လုပ်နေပါရယ်။နောက်ရစ်ပါတဲ့ဥတုရာသီဖောက်ပြန်ထိန်းချုပ်မှုလိုမျိုးဆွေးနွေးမှုတွေကိုရပ်ဆိုင်းထားတဲ့ပြန်ပြီးဆွဲတဲ့လို့ရမျိုးတရုတ်အနေနဲ့မလုပ်သင့်ဘူးဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါရယ်။စတဲ့သတင်းတွေကိုမှအင်ဂျင်နီယာနဲ့အတူတင်ဆက်ပေးသွားဖို့ရှိပါရယ်ခင်ဗျာ။ကျွန်တော်ကတားညိုပါ
။ကောင်းပါပြီရှင်။လက်ရှိဒီမြန်မာနိုင်ငံအကျက်အတဲကိုအပြေရှာရေးကြိုးပမ်းနေတဲ့အာဆီယံအနေနဲ့အဓိကစိန်ခေါ်မှုတွေကဘာတွေပါလဲ
and if you really want the military to start thinking about negotiating with NUG then ASEAN has to empower the NUG
ဒါကတော့ old ASEAN ရှင်ပြိုင်အဖွဲ့ကိုတည်ထောင်သူလည်းဖြစ်ဒီ old ASEAN ရှင်ပြိုင်အဖွဲ့ကိုတည်ထောင်သူဖြစ်တဲ့ Derby Stothart က VOE ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ပြည်တွင်းအခြေအနေပေါ် PPSD အမြင်တည်တက်မေးမြန်းခန်းဒို့အတန်ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခက်ပြိုက်ကဘာစတဲ့အစီအစဉ်တွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရသတင်းတွေကိုကိုသားညုံနဲ့အတူကျွန်မကပြောပြမှာပါရှင်
မြန်မာနိုင်ငံရင်းနဲ့ပတ်သက်ပြီးတော့အာဆီယံ2ကုစလေအနေနဲ့မြန်မာနိုင်ငံကိုတတိယအကြိမ်တွားရောက်ဖို့ပြင်ဆင်နေပြီးတော့မြန်မာနိုင်ငံကိုအကူအညီတွေပေးဖို့အတွက်သူ့ရဲ့ကြိုးစားမှုတွေကိုလည်းလက်လျှော့မှာမဟုတ်ဘူးဆိုပြီးတော့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆွန်ခွန်ကသတင်းတောက်တွေကိုပြောပါတယ်။လာမယ့်စက်တင်ဘာလအစောပိုင်းမြန်မာနိုင်ငံကိုတတိယအကြိမ်တွားဖို့သူပြင်ဆင်ထားတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကအခြေအနေတွေကိုထိန်းသိမ်းကင်တွယ်တွားဖို့လည်းသူကသတိပေးပြောဆိုပါတယ်
။ And I say it clearly publicly.If more executions are conducted, then things will have to be reconsidered.
လူသစ်ရှင်ကြားကိုပြောပြပါပြီ။ဒါလိုမျိုးနောက်ထပ်ကွန်မြတ်တပ်ဖြတ်မှုတွေထပ်လုပ်မယ်ဆိုရင်တော့ချင်းတွေကိုပြန်စဉ်းစားသုံးသပ်ရပါလိမ့်မယ်။ကျွန်တော်တို့ရဲ့ရည်တည်ချက်ကိုပြန်သုံးသပ်ရပါလိမ့်မယ်။ဒီအတွက်အာဆီယံနိုင်ငံကြီးဝန်ကြီးကိုဦးစလုံးကသဘောတူထားပါတယ်။ဆိုပြီးတော့ကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီးလည်းဖြစ်မြန်မာရေးအာဆီယံ2ကိုယ်စားလှယ်ဖြစ်တဲ့ Pressom ခုံပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံလှူရှားသူ၄ဦးကိုတည်တံစီရင်ကွပ်မြက်ခဲ့တာကမြန်မာနိုင်ငံတည်ငြိမ်အေးချမ်းစီဖို့အတွက်အာဆီယံရဲ့ကြိုးပမ်းမှုတွေကိုထိခိုက်စေခဲ့တယ်လို့လည်းသူကပြောပါတယ်။အာဆီယံလှည့်ကြောက်ဥက္ကဋ္ဌဖြစ်တောင်းယူထားတဲ့ကမ္ဘောဒီးယားနိုင်ငံဟာမြန်မာရေးအာဆီယံအထူးကူစလေအဖြစ်လဲပရက်ဆွန်ခုံကိုခန့်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့အာဆီယံနိုင်ငံကြီးဝန်ကြီးများနဲ့ဆက်ဆက်အစည်းအဝေးတွေအတွင်းမှာတော့မြန်မာစစ်ကောင်စီတယောက်ခွင့်မရပါဘူး။မြန်မာနိုင်ငံဘက်ကတိုးတက်ဖြစ်ထွန်းမှုတွေမမြင်ရသေးတော့စစ်ကောင်စီကိုအာဆီယံမှာကုစားပြုခွင့်မပေးဘူး။အာဆီယံနိုင်ငံကြီးဝန်ကြီးတွေကသဘောထားအတူတူရှိတယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကြုံလာတဲ့အကြမ်းဖက်မှုတွေနဲ့နိုင်ငံရေးအခြေသေးတွေကိုဖြေရှင်းဖို့မြန်မာရေးအာဆီယံဘုံသဘောထား၅ချက်ကိုစစ်ကောင်စီဥက္ကဋ္ဌအပါဝင်အာဆီယံခေါင်းဆောင်တွေက2022ခုနှစ်အတွင်းမှာပဲတင်ပြတဲ့ချခဲ့တာပါ။ဒါကိုမြန်မာစစ်ကောင်စီဘက်ကလိုက်လျောဖို့ပြက်ကွက်တယ်ဆိုပြီးတော့အာဆီယံရောနိုင်ငံတကာကပါအပြစ်တင်ပါတယ်။မြန်မာစစ်ကောင်စီဥက္ကဋ္ဌကတော့ကပ်ဘေးနဲ့မငြိမ်သက်မှုတွေကြောင့်ဒီသဘောတူညီချက်တွေကိုအကောင့်ထည့်ဖို့အတွက်မဖြစ်နိုင်ခဲ့တာပါဆိုပြီးတော့သူ့ရဲ့မိကုံးတင်မှာပြောဆိုခဲ့ပါတယ်ခင်ဗျာ။
ထိုင်ဝမ်ကို American အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ရောက်လာခဲ့ပြီးတဲ့နောက်မှာလက်တုံ့ပြန်မှုအနေနဲ့တရုတ်နိုင်ငံကထိုင်ဝမ်ကျွန်းအနီးစီရေးလေ့ကျင့်မှုတွေလုပ်နေရမှာအခုစနေနေ့မှာလေတရုတ်လေယာဉ်တွေနဲ့စစ်သင်းမောတွေဟာထိုင်ဝမ်ကိုတိုက်ခိုက်တဲ့ပုံစံနဲ့စီရေးလေ့ကျင့်နေကြတယ်လို့ထိုင်ဝမ်ကပြောပါတယ်။တစ်ချိန်တည်းမှာပဲ American နဲ့လုံခြုံရေးနဲ့အခြားကိစ္စရဲ့ဆိုင်ရာဆွေးနွေးမှုတွေကိုလည်းတရုတ်ဘက်ကရပ်ဆိုင်းထားပါတယ်။တရုတ်ဘက်ကထိုင်ဝမ်ကျွန်းတစ်ဝိုက်ကနေရာ6ခုမှာကြီအစ်စ်တွေသုံးပြီးစီရေးလေ့ကျင့်မှုတွေကိုလုပ်နေတာအစီအစဉ်အတိုင်းရဆိုရင်တနင်္ဂနွေနေ့ထိကြာမြင့်မှာပါတရုတ်သင်းမောတွေနဲ့စစ်လေယာဉ်တွေဟာထိုင်ဝမ်ရေလက်ကြားမှာစီရေးလေ့ကျင့်နေပြီးထိုင်ဝမ်ပိုင်းနယ်မြေအဆက်လိုင်းအထိကိုရောက်လာကြတယ်လို့ထိုင်ဝမ်ကပြောပါတယ်ဒါဟာထိုင်ဝမ်ကိုတိုက်ခိုက်တဲ့ပုံစံနဲ့လေ့ကျင့်နေတာလို့ဆိုပါတယ်တရုတ်နိုင်ငံကတော့ထိုင်ဝမ်ဟာသူ့အချုပ်အခြာပိုင်နေမည်ဖြစ်ပြီးတော့ထိုင်ဝမ်ကပြောနေတဲ့ဒီနယ်စပ်မြင်းဆိုတာကိုလည်းလက်မခံထားပါဘူး
ကမ္ဘာကြီးအတွက်အရေးပါတဲ့ဥတုရာသီဖောက်ပြန်မှုထိန်းချုပ်ရေးလိုမျိုးဆွေးနွေးမှုတွေကိုရပ်ဆိုင်ထားတဲ့ဒီပြန်ပြီးဆွေးနွေးလို့ရမှုကိုတရုတ်အနေနဲ့မလုပ်သင့်ဘူးဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကအခုဩဂတ်စ်လ6ရက်နေ့စနေနေ့မှာပြောပါတယ်ထိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတွားရောက်ခဲ့တဲ့ပေါ်မှာဒီလက်တော့မြန်တဲ့သဘောနဲ့တရုတ်နိုင်ငံဘက်ကအမေရိကန်နဲ့ဆွေးနွေးမှုမှန်သမျှကိုရပ်ဆိုင်ထားပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးကအခုလိုပြောဆိုတော့ပါအမေရိကန်နဲ့တရုတ်ကြားဆက်ဆံရေးတွေဟာနှစ်ပေါင်းများစွာအတွင်းမှာအခုတစ်ခေါက်မှအဆိုးဆုံးအခြေအနေကိုရောက်ခဲ့ပါတယ်။ဖိလစ်ပိုင်ရောက်နေတဲ့ကန်နဂါကြိုင်းဝန်ကြီးဟာဖိလစ်ပိုင်သမ္မတနဲ့ဒင်းစာရှင်းလင်းပွဲလုပ်ရမှာအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပြီးတော့တရုတ်နိုင်ငံနဲ့ဆက်ဆံရေးတင်းမာမှုကိုဖြေလျှော့ဖို့အတွက်အမေရိကန်ဘက်ကရည်ရွယ်ထားပါတယ်လို့လည်းသူကပြောပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌထိုင်ဝမ်ကိုရောက်ပြီးတဲ့နောက်တရုတ်နိုင်ငံဘက်ကထိုင်ဝမ်ကျွန်းတစ်ဝိုက်မှာစီးရီးလေးချင်းမှုတွေအရှိန်မြှင့်လုပ်လိုက်တယ်လို့အမေရိကန်နဲ့ဆွေးနွေးပွဲတွေရပ်ဆိုင်တာတွေကိုပါလုပ်ခဲ့တာပါ။ဒါပေမဲ့လည်းဥတုရာသီဖောက်ပြန်မှုထိန်းချုပ်ရေးပူးပေါင်းဆွေးနွေးမှုတွေကိုတရုတ်ကရပ်ဆန်းလိုက်တာဟာအမေရိကန်ကိုအရေးယူရာမရောက်ဘဲနဲ့ကမ္ဘာကြီးကိုအရေးယူတဲ့သဘောဖြစ်နေတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးကသတိပေးပါတယ်။အခုဆိုလို့ရှိရင်ကမ္ဘာပေါ်ကကာဗွန်ဒိုင်ဒဏ်ငွေအထုပ်ဆုံးနိုင်ငံကဒီလိုမျိုးဥတုရာသီဖောက်ပြန်မှုကိုထိန်းချုပ်ဖို့ညှဉ်းဆဲလိုက်တာပဲလို့လည်းတရုတ်နိုင်ငံကိုရည်ညွှန်းပြီးတော့အမေရိကန်နိုင်ငံကြီးဝန်ကြီးကအပြစ်တင်ပါတယ်။အခုထိုင်ဝမ်ရေလက်ကြောင်မှာတရုတ်ကစီးရီးလေးကျင်းမှုတွေလုပ်ပြီးတော့တင်းမာလာတဲ့အနေအထားဟာလည်းကမ္ဘာပေါ်ကအရေးကြီးတဲ့ရေကြောင်းတွာလာမှုတွေများတဲ့တောင်တရုတ်ပင်လယ်ပြင်လိုနေရာအတွက်ထိခိုက်စေတာကမ္ဘာကြီးကိုထိခိုက်စေတာပါပဲလို့လည်းအမေရိကန်နိုင်ငံသားဝင်ကြီးကပြောဆိုခဲ့ပါတယ်ခင်ဗျာ
ဖိလစ်ပိုင်ကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာဖိလစ်ပိုင်သမ္မတတင်နဲ့ဩဂုတ်လ6ရက်နေ့စနေနေ့မှာတွေ့ဆုံပြီးတော့အာရှဒေသတွင်အမေရိကန်ရဲ့တက်တန်းရင်မဟာမိတ်ကြီးဖိလစ်ပိုင်နိုင်ငံနဲ့ဆက်ဆံရေးခိုင်မာအောင်လုပ်သွားမယ်လို့ပြောပါရယ်ပြီးခဲ့တဲ့သမ္မတဒူတာတေးလက်ထက်တုန်းကတော့အမေရိကန်နဲ့ဖိလစ်ပိုင်ဆက်ဆံရေးမှာတင်းမာမှုတချို့ရှိခဲ့တာပါအမေရိကန်အနေနဲ့ဖိလစ်ပိုင်နဲ့ဆက်ဆံရေးဟာအတော့ကိုထူးကဲသားလွန်ပြီးကာကွယ်ရေးဥတုရာသီဖောက်ပြန်မှုထိန်းသိမ်းရေးနဲ့ COVID-19 ကူးစက်ရောဂါထိန်းချုပ်ရေးတွေမှာဖိလစ်ပိုင်နဲ့လက်တွဲလှုပ်ဆောင်သွားဖို့အသင့်ရှိတယ်ဆိုတာကိုအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကန်ကပြောခဲ့ပါရယ်ဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့မေလသမ္မတမာကိုစ်ကရွေးကောက်ပွဲမှာအပြတ်သက်အနိုင်ရပြီးကြတဲ့ကဆိုရင်ဒါဟာအမေရိကန်ဘက်ကအစင်းမြင့်ဆုံးတာဝန်ရှိသူတဦးရဲ့ခီးစဉ်လေးဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံနဲ့ချုပ်ဆိုထားတဲ့1950ခုနှစ်ကာကွယ်ရေးဆိုင်ရာသဘောတူညီချက်အတိုင်းအမေရိကန်ဘက်ကဆက်ပြီးတော့ရပ်တည်သွားမယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးကကတိကဝတ်ပြုခဲ့ပါတယ်ရှင်။
ဒါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ57 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်ဥရောပတိုက်ရဲ့အကြီးဆုံးနျူကလ িয়ার စွမ်းအင်စေယုံဖြစ်တဲ့ယူကရိန်းနိုင်ငံကဇာပူရီယာဇာဟီယာစွမ်းအင်စေယုံတိုက်ခိုက်ခံရတဲ့အပေါ်မှာယူကရိန်းနဲ့ရုရှားနှစ်ဖက်စလုံးကတဦးနဲ့တူအပြန်လှန်ပစ်တင်နေကြပါတယ်။စေယုံနေရာကို၃ချိန်တိုက်ခိုက်ခံခဲ့ရပြီးတော့ဒီချိန်မှာတော့နျူကလ িয়ার တပ်ပေါင်းဖို့တည်ရှိတဲ့အနီးတနေရာကိုထိမှန်ခဲ့တယ်လို့ယူကရိန်းအစိုးရရဲ့နျူကလ িয়ার စွမ်းအင်ကုမ္ပဏီကထုတ်ပြန်ကြေညာပါတယ်။စေယုံခုလိုတိုက်ခိုက်ပျက်စီးတဲ့အတွက်ယူကရိန်းတပ်ဖွဲ့တွေမှတာဝန်ရှိတယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကလည်းပြောပြန်ပါတယ်။ဇာပူရီယာဇာဟီယာဒီနျူကလ িয়ার စွမ်းအင်စေယုံပိုင်တဲ့နယ်မြေနဲ့အနာဟူဒယ်မြို့ကိုယူကရိန်းတပ်ဖွဲ့တွေကလက်နက်ကြီးနဲ့၃ချိန်ပစ်ခတ်ခဲ့တယ်လို့ရုရှားကာကွယ်ရေးဌာနကထုတ်ပြန်ပါတယ်။ယူကရိန်းသမ္မတဇယ်လင်စကီးရဲ့တောက်ကြားနေစဉ်မိကုံးမှာတော့နျူကလ িয়ার စေယုံကိုရုရှားဘက်ကအခုလိုမျိုးလက်နက်ကြီးနဲ့တိုက်ခိုက်တာကိုကြည့်မယ်ဆိုရင်ရုရှားကိုနိုင်ငံတော်ကျန်းဖက်ဝါဒကျင့်သုံးတဲ့နိုင်ငံဖြစ်သတ်မှတ်ဖို့ညှင်းနေစရာမရှိတော့ဘူးလို့သူကပြောပါတယ်။ဒါကြောင့်မလို့ရုရှားရဲ့နျူကလ িয়ার လုပ်ငန်းတွေပေါ်မှာပြင်းထန်တဲ့အရေးယူတန်ခတ်မှုတွေလုပ်ရမယ်လို့လည်းသူကပြောပါတယ်။နျူကလ িয়ার ဒီကမှာခရယူကရိန်းစွမ်းအင်ဌာနထုတ်ပြန်ချက်ထဲမှာတော့အခုလိုမျိုးတိုက်ခိုက်မှုကြောင့်ဓာတ်တတုကျလောက်တဲ့ထိခိုက်ပျက်စီးမှုမျိုးတွေမတွေ့ရဘူးလို့ဆိုပါတယ်ယူကရိန်းနိုင်ငံတောင်ဘက်မှာရှိတဲ့အဲဒီစစ်ရုံနေရာကတော့မတ်လကလေးကရုရှားနဲ့ဘက်ကနေပြီးတော့ထိန်းချုပ်ထားတာဖြစ်ပါတယ
်ပါလက်စတိုင်းဒေသမှာတော့အခုစနေနေ့အစောပိုင်းအစ္စရေးတိုက်လေယာဉ်တွေဟာဂါဇာမှာရှိတဲ့စစ်သွေးကြွားလို့ယူဆတဲ့နေရာတွေကိုဘုံကျဲတိုက်ခိုက်နေတယ်လို့အစ္စရေးတောင်ဘက်ပိုင်းမှာလည်းဒုံးကျည်တွေနဲ့ပစ်ခတ်ခံရပါတယ်ဒီမတိုင်ခင်နိုင်ပိုင်းအတွင်းတောက်ကြနေတုန်းကတော့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းအကြီးတန်းပါလက်စတိုင်းစစ်သွေးကြွခေါင်းဆောင်တအူးနဲ့အသက်5နှစ်အရွယ်ကလေးမတအူးအပါအဝင်လူ17ဦးထက်မနည်းသေဆုံးခဲ့ပါတယ်ပါလက်စတိုင်းအစ္စလာမစ် ဂျီဟတ်ရဲ့အကြီးတန်းတပ်မှုတအုပ်ကိုပြစ်မှတ်ထားပြီးအစ္စရေးကအခုလိုတိုက်ခိုက်ခဲ့တဲ့နောက်နှစ်ဖက်ကြားစစ်ပွဲတွေပြန်ဆလုနီးပါအခြေအနေကိုရောက်နေပါတယ်။ဒါပေမဲ့လည်းနယ်မြေထိန်းချုပ်ထားတဲ့ပါလက်စတိုင်းဟာမက်အဖွဲ့ကတော့အခုချိန်ထိစစ်မဲ့ကိစ္စရှောင်နေပြီးဒီပဋိပက္ခကနေဘေးထွက်နေခြင်းပုံရပါတယ်။အစ္စရေးနဲ့ပါလက်စတိုင်းဟာမက်အဖွဲ့ကြားမှာ၄နှစ်ကြာအောင်စစ်ပွဲကြီးတွေစစ်ပွဲငယ်တွေဖြစ်ခဲ့ပြီးပြီးခဲ့တဲ့15နှစ်အတွင်းမှာအဲ့ဒီဒေသကပါလက်စတိုင်းနှစ်သိန်းနီးပါးအသက်ဆုံးရှုံးခဲ့ရပါတယ်ရှင်
။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့တိုင်းပြည်တွေကိုနျူကလ িয়ার စစ်ဖြစ်လာနိုင်ခြေခွင့်ပြုပေးလို့မရဘူးလို့ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူထရက်စ်ကအခုဩဂတ်စ်လ6ရက်နေ့စနေနေ့မှာပြောဆိုပါတယ်။ဂျပန်နိုင်ငံဟီရိုရှိမားမြို့အနုပြုဘုံကျဲခံရတဲ့89နှစ်မြောက်ထိမ်းမှအောင်းမေပွဲဝမ်းနေပွဲနေ့မှာကုလသမဂ္ဂအတွင်းမှချုပ်ကခုလိုပြောဆိုတာဖြစ်ပါတယ်။ဒီဖြစ်ပျက်ကြီးကိုကမ္ဘာကြီးအနေနဲ့မေ့ထားလို့မရဘူးလို့အတွင်းမှချုပ်ဂူထရက်စ်ကပြောပါတယ်။နျူကလ িয়ার လက်နက်မရှိတဲ့ကမ္ဘာဆိုတဲ့အခြေအနေဟာမိမ့်မိန်သွားပြီဆိုတဲ့အတွက်အခုလိုမျိုးနျူကလ িয়ার လက်နက်အသုံးချခဲ့တဲ့အလားတူမှောက်ယွင်းမှုတွေထပ်မဖြစ်ဖို့ပဲမြစ်တာရက်ခံလိုပါတယ်လို့ကုလသမဂ္ဂအတွင်းမှချုပ်ကပြောပါတယ်။အရှိလေပိုင်းကနေပြီးကိုရီးယားကျွန်းဆွယ်ယူကရိန်းကိုဒီရုရှားကျူးကျော်မှုတွေအထိကမ္ဘာတစ်လွှားမှာနျူကလ িয়ার နဲ့ပတ်သက်ပြီးတော့စိုးရိမ်စကားတွေစိုးရိမ်မှုတွေပြန့်နှံ့နေတယ်လို့လည်းသူကသတိပေးပြောဆိုခဲ့ပါတယ်ခင်ဗျာ
။ကမ္ဘာတစ်လွှားစိုးရိမ်လာတဲ့မြောက်ကျောက်ယောဂကူးစက်မှုဟာအာဖရိကတစ်လွှားဖြစ်ခဲ့တယ်လို့စပိန်နိုင်ငံဟာဆိုရင်တော့ဥရောပမှာကူးစက်မှုအများဆုံးဖြစ်ခဲ့ပါတယ်။လက်ရှိအထိဆိုလို့ရှိရင်တော့ဥရောပတောင်ပိုင်းနိုင်ငံဖြစ်တဲ့စပိန်မှာမြောက်ကျောက်ကူးစက်မှု4,900 ကျော်ရှိခဲ့ပြီးအမျိုးသား2ဦးကတော့မြောက်ကျောက်ယောဂနယ်ပဲတည်ဆုံခဲ့ပါတယ်ရှင်။စနေညာကျန် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ဒီသတင်းအစီအစဉ်ကိုတော့ကုသညုံနဲ့အတူကျွန်မကပြောပြခဲ့တာပါ။အခုတော့ဒီဆက်သွယ်မေးမြန်းခန်းကိုကြည့်ကြရအောင်ပါ။လက်ရှိမြန်မာနိုင်ငံအကြက်တဲကိုအပြေရှားရေးချိုးပန်းနေတဲ့အာဆီယံအတွက်အဓိကစိန်ခေါ်မှုတွေကဘာတွေပါလဲ။ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မှာပြုလုပ်ခဲ့တဲ့အာဆီယံနိုင်ငံသားဝင်ကြီးများအစည်းအဝေးကမနေ့ကနေပြီးတော့ပူးတွဲကြေညာချက်ထုတ်ပြန်တဲ့အခါမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြထားတဲ့အပိုက်ထဲမှာတော့အာဆီယံသဘောတူညီချက်တွေကိုလာမယ့်ထိပ်သီးအစည်းအဝေးမှာပြန်ပြီးသုံးသပ်ဖို့ရှိကြောင်းဖော်ပြထားပါတယ်။အာဆီယံကမြန်မာအရေးကင်တွယ်နေပုံမှာအားရကျင့်ဖွယ်မရှိပေမဲ့အခုလိုဘုံသဘောတူညီချက်၅ချက်ကိုပြန်ပြီးသုံးသပ်သွားမယ်ဆိုတဲ့အခြေအနေကိုတော့စောင့်ကြည့်သွားမှာဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်က VOA ကိုအခုလိုပြောပါဗျ။
နိုင်ငံသားရေးဝန်ကြီးတွေရဲ့စီဝေးကတော့လက်တလုံးမှာတော့တိတ်ပြီးတော့ဟောပေါ့လေ strong ဖြစ်တဲ့အနေထားတော့မတွေ့ရဘူးဒါပေမဲ့စာကြောင်းတစ်ကြောင်းထူးခြားတဲ့ချက်ကတော့ဒါလာမဲ့အာဆီယံဆမ်မစ်မှာတော့ဘောနော် review ပြန်လုပ်ရလိမ့်မယ်ဆိုတော့အချက်တစ်ချက်တော့ပါလာပါတယ်ဆိုတော့အဲ့ဒီဟာကိုပဲကျွန်တော်တို့အနေနဲ့တော့ဆက်လက်ပြီးတော့စောင့်ကြည့်ရမယ်အနေထားလို့ပဲမြင်ပါတယ်လို့
ဒါဆိုရင်မြန်မာနိုင်ငံအကြက်အတဲမှာရှေ့ဆက်နီးလန်းရှာဖို့အာဆီယံအတွက်အဓိကစိန်ခေါ်မှုတွေကဘာတွေပါလဲအာဆီယံအနေနဲ့လက်တွေ့လှုပ်ဆောင်တဲ့ကိစ္စတွေနဲ့ပတ်သက်လို့ဒေတာရင်းကျွမ်းကျင်သူလည်းဖြစ်အာဆီယံရှင်ပြိုင်ဖွဲ့ASEAN ကိုတည်ထောင်သူလည်းဖြစ်တဲ့ Debbie Stothart က VOA ကိုခုလိုပြောပါတယ်
And if you really want the military to start thinking about negotiating with NUG
တကယ်ပဲစစ်ကောင်စီကို NUG နဲ့တွဲဆုံဆွေးနွေးဖို့စတင်စဉ်းစားစီခြင်းနဲ့ဆိုရင် ASEAN အနေနဲ့ NUG ကိုတရားဝင်အသိအမှတ်ပြုပြီးဆက်ဆံစကားပြောဖို့စရတော့မှာဖြစ်ပါတယ်ဒါပေမဲ့ ASEAN က NUG နဲ့စကားပြောဖို့တွန့်ဆုတ်နေတာပါ ASEAN နဲ့တချို့ဒေသတွင်းအစည်းအဝေးတွေမှာNUG ကိုစတင်ဖိတ်ခေါ်တင်ပါပြီ။ဒါမှသာစစ်ကောင်စီက NUG နဲ့အပြိုင်လှုပ်လာဖို့အားထုတ်လာမှာဖြစ်ပါတယ်။အခုချိန်မှာတော့မလေးရှားနိုင်ငံသားရေးဝန်ကြီးပဲ NUG နဲ့တွေ့ဆုံဆွေးနွေးတာတွေလုပ်နေတာပါ။မြန်မာနိုင်ငံနေရာတော်တော်များများကိုစစ်တပ်ကထိန်းချုပ်နိုင်ခြင်းမရှိတော့ဘူးဆိုတာကိုအာဆီယံအနေနဲ့အသိအမှတ်ပြုဖို့လိုပါတယ်။အာဏာသိမ်းမှုမတိုင်ခင်တုန်းကမြန်မာနိုင်ငံရဲ့10ရာခိုင်နှုန်းဒါမှမဟုတ်20ရာခိုင်နှုန်းလောက်ကိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကထိန်းချုပ်ထားတာပါ။အခုတော့စစ်တပ်ထိန်းချုပ်နိုင်တဲ့နယ်မြေကနည်းနည်းပဲကျန်မာတော့တယ်။ဒါကြောင့်လဲမြန်မာစစ်တပ်ဟာပို့ပို့ပြီးတော့အကြမ်းဖက်တိုက်ခိုက်လာတာဖြစ်ပါတယ်။စစ်တပ်အနေနဲ့စောက်တီဟာမရဖြစ်လာနေတာပါ။အခုလက်ရှိမြန်မာနိုင်ငံမှာဘာတွေဖြစ်ပျက်နေသလဲဆိုရင်ဒေသရင်းလူသားလုံခြုံမှုကိုဆူဆူဝါဝါချိန်းချောက်လာနေတာကိုတွေ့ရပါတယ်
။ My question is why ASEAN အခုဒီအာဆီယံနိုင်ငံတွေထဲမှာမလေးရှားနိုင်ငံကစစ်ကောင်စီကိုပိုးပြီးဖိအားပေးရတဲ့အတွက်ဘာကြောင့်သူကဟိုထူးထူးခြားခြားဥဆောင်လှုပ်လာတာပါလေရှင
် So we have to understand something the Malaysian foreign minister has been
ဒီနေရာမှာတချို့အခြေအနေတွေကိုတော့နားလည်ထားဖို့လိုပါတယ်မ မလေးရှားနိုင်ငံသားရေးဝန်ကြီးဟာသူနိုင်ငံသားရေးဝန်ကြီးမဖြစ်ခင်လွန်ခဲ့တဲ့10နှစ်ကျော်လောက်ကတည်းကမြန်မာနိုင်ငံရဲ့အရေးကိုမျက်ခြေမပြတ်စောင့်ကြည့်နေခဲ့သူဖြစ်ပါတယ်။နောက်ပြီးတော့ကျမအမှတ်မမှားဘူးဆိုရင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့အချက်အလက်ရှာဖွေရေးမစ်ရှင်စတဲ့အချိန်မှာသူဟာမလေးရှားနိုင်ငံသားရေးဝန်ကြီးရဲ့တာဝန်ကိုထမ်းဆောင်နေပြီးတော့အဲ့ဒီတုန်းကလည်းအာဆီယံထဲမှာအဲ့ဒီမစ်ရှင်ကိုတရားဝင်ထောက်ခံခဲ့တဲ့ပထမဆုံးဝန်ကြီးတဦးလည်းဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကမြန်မာအစိုးရကိုဒီမစ်ရှင်ကတာဝန်ရှိတဲ့သူတွေတွေ့ဆုံစကားပြောဖို့မြန်မာနိုင်ငံကိုလာခွင့်ပြုဖို့တိုက်တွန်းကြောင်းသူ့ရဲ့သဘောထားကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်ရင်သူ့ရဲ့ထိတွေ့ဆက်ဆံမှုအထူးသဖြင့်ရိုဟင်ဂျာအကြမ်းတဲနဲ့ပတ်သက်လို့လည်းသူ့ရဲ့ရည်တည်ချက်ကအာဏာသိမ်းချိန်မတိုင်ခင်ကတည်းကလို့ပြောရမှာပါ။အခုအာဏာသိမ်းပြီးနောက်ပိုင်းမှာပြစ်မှုကျူးလွန်သူတွေပြည်ထောင်ကနေကင်းလွတ်ခွင့်ရနေတဲ့အခြေအနေကိုသူ့အနေနဲ့မြင်လာရတာကတချိန်ပြည်တွင်းအခြေအနေတွေဟာရိုဟင်ညာတွေပေါ်မှာနှိမ့်မတ်နှိမ့်ဆက်တာတွေမဟုတ်တော့ဘဲတနိုင်ငံလုံးအနှံ့နှိမ့်ဆက်နှိမ့်မတ်နဲ့အဆင့်ထိကျယ်ပြန့်လာတာကိုမလေးရှားနိုင်ငံသားရေးဝန်ကြီးအနေနဲ့တွေ့လာရပါတယ်ဒါပေမဲ့လည်းအာဆီယံထဲမှာမြန်မာနဲ့ပတ်သက်လို့ပြင်းပွင့်လင်းလင်းပြောဆိုတဲ့နေရာမှာသူ့လိုမလေးရှားဝန်ကြီးတဦးတည်းရှိပြီးတော့ NUG နဲ့လူအများသိအောင်တရားဝင်ဆွေးနွေးဆက်ဆံတာကလည်းသူပဲရှိပါတယ်
။တကယ်တမ်းမြန်မာစစ်ကောင်စီကိုအာဆီယံဗရင်ရင်အရဆိုရင်တော့တရားဝင်အတိမတ်ပြုလို့မရဘူးဆိုတာကိုဒေတာရင်းဥပဒေရေးရာကျွမ်းကျင်သူတွေကထောက်ပြထားကြောင်းလဲ Debbie Stothart ကပြောပါတယ်
။ Even though the ASEAN the various ASEAN
ASEAN ရဲ့မူဝါဒနဲ့အထောက်အထားစာတမ်းတွေအရဆိုရင်ဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုပဲတကယ်တမ်းထောက်ခံထားတာတွေ့ရပါတယ်။ ASEAN ဗရင်ရင်နဲ့တခြားမှတ်တမ်းတချို့ကိုကြည့်ရင်နိုင်ငံရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းဖော်ပြထားတာကဒေတာရင်းလုံခြုံရေးကလူထုကဒီမိုကရေစီနီးကျရွေးချယ်တင်မြှောက်ထားတဲ့အစိုးရနဲ့ဆက်ဆက်နေတယ်ဆိုတာပါ။စင်ကာပူနိုင်ငံကအကြီးတန်း ASEAN တန်တမာဟောင်းတဦးဖြစ်ခဲ့ပြီးဒေတာရင်းကြမ်းကျင်သူတဦးဖြစ်တဲ့တိုမီကော့ရေးထားတဲ့စောင်းပါမှာဆိုရင်တရားမဝင်တဲ့စစ်ကောင်စီဟာအာဆီယံဗရင်ရင်နဲ့တောင်မကိုက်ညီဘူးလို့ပြောဆိုထားပါတယ်
။ဒါဆိုလို့ရှိရင်ဒီစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကအကြောင်းပြတဲ့အချက်ကိုလည်းကျမတို့ကြီးကြရအောင်ပါ။မကြသေးခင်ကသူပြောသွားတဲ့မိန့်ခွန်းထဲမှာဒီအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲမဖော်နိုင်တဲ့အကြောင်းရင်းကမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့အကျန်းဖက်မှုတွေကြောင့်ဖြစ်တယ်လို့ပြောသွားပါတယ်။ဆိုတော့ဒီပေါ်မှာရောဘယ်လိုမြင်ပါလဲရှင့်။
It's like the teenager telling you, I know I promised to clean my room, but I still didn't clean my room.
သူပြောတဲ့ပုံကစေကြောတဲ့အရွယ်တယောက်ပြောလိုမျိုးဖြစ်နေပါတယ်။ငါအခန်းကိုတန်ရှင်းလုပ်ပါမယ်လို့ကတိပေးထားတယ်။ဒါပေမဲ့အခန်းကိုပိုလျှော့အောင်လုပ်လိုက်လို့ငါအခန်းကိုတန်ရှင်းမလုပ်ရသေးဘူးလို့ပြောတယ်လို့မျိုးပေါ့။ဒါဆိုရင်ဘုံသဘောတူညီချက်၅ချက်ထဲမှာပါတယ်။နိုင်ငံတွင်းအကြမ်းဖက်မှုလျှော့ချရေးဆိုတဲ့အပိုင်းကိုကြည့်ရအောင်ပါ။အကြမ်းဖက်မှုကိုအဓိကလှုံ့ဆော်နေတဲ့သူကဘယ်သူလဲ။IDB OA ဆုံးခွာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေအပေါ်အယက်သားတွေကိုလေချောင်းကနေတိုက်ခိုက်နေတာကဘယ်သူလဲအယက်သားတွေနေတဲ့နေရာကိုလက်နက်ကြီးအမြောက်တွေနဲ့ပစ်ခတ်နေတဲ့သူတွေကဘယ်သူလဲလူတွေကိုအရှင်လက်လက်မိရှို့တပ်ဖြတ်နေတဲ့သူတွေကဘယ်သူလဲစစ်ကောင်စီနဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပဲဖြစ်ပါတယ်ကိုဗစ်ရောဂါပြဿနာလို့ပြောမယ်ဆိုရင်မြန်မာနိုင်ငံမှာကိုဗစ်ကံရောဂါကိုထိန်းချုပ်နိုင်ပြီလို့စစ်ကောင်စီကပဲကြော်ညာထားတာလေ။ဒါကြောင့်အကြမ်းဖက်မှုကိုလျှော့ဖို့ဆိုရင်လုံနိုင်တာကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ဗိုလ်ချုပ်တွေပဲဖြစ်ပါတယ်
။မနေ့တောက်ကြနေ့ကထုတ်ပြန်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာတော့စစ်ကောင်စီအနေနဲ့မြန်မာအရေးအာဆီယံသဘောတူညီချက်ကိုအကောင့်ထဲဖော်ရမှာနှောက်နှေးတဲ့အပေါ်အင်မတန်စိတ်ပြတ်မိကြောင်းဖော်ပြထားတယ်လို့လာမယ့်အာဆီယံထိပ်သီးအစည်းအဝေးမှာအချက်၅ချက်ကိုအကောင့်ထဲဖော်ရေးဆိုတာကိုလည်းပြန်လည်သုံးသပ်ပြီးရှေ့နောက်တစ်ဆင့်ဘာလုပ်မလဲဆိုတာကိုဆုံးဖြတ်မဲ့အကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအာဆီယံအနေနဲ့အဓိကလှုပ်ဆောင်သင့်တဲ့အချက်တွေနဲ့ပတ်သက်လို့ Debbie Stothart ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ Yeah, at this point we need to be very clear that
အာဆီယံအနေနဲ့စစ်ကောင်စီကိုတရားဝင်ဖြစ်မလာအောင်မဖြစ်မနေလှုပ်ဆောင်ရမယ်ဆိုတဲ့အချက်ကရှင်းပါတယ်။အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးနဲ့ထိပ်သီးအစည်းအဝေးတွေမှာမြန်မာနိုင်ငံကိုယ်စားလှယ်အတွက်နိုင်ငံရေးမဟုတ်တဲ့ပုဂ္ဂိုလ်ကိုပဲလက်ခံမယ်ဆိုတဲ့သတ်မှတ်ချက်အရစစ်ကောင်စီကိုကိုယ်စားပြုခွင့်မပေးချင်တာကတော့ထင်ရှားပါတယ်။ဒါပေမဲ့ဒါနဲ့တင်မလုံလောက်ပါဘူး။ဥပမာအာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာစစ်ကောင်စီဘက်ကတက်ရောက်ခဲ့တာမျိုးမဖြစ်ဖို့လိုပါတယ်။အာဆီယံရဲ့ဘယ်အစည်းအဝေးမှန်သမျှကိုမှစစ်ကောင်စီကိုကိုစားပြုခွင့်မပေးသင့်ပါဘူး။နောက်ပြီးတော့အာဆီယံအနေနဲ့စစ်ကောင်စီဘက်မှဖိအားပေးမှုတွေတိုးမြှင့်လှုပ်ဆောင်မှုလိုပါတယ်။တစ်ဖက်မှာလည်းအာဆီယံရဲ့အစည်းအဝေးတိုင်းမှာ NUG ကိုလေ့လာသူအနေနဲ့တက်ရောက်ဖို့ဖိတ်ကြားသင့်ပါတယ်။နောက်ပြီးတော့မြန်မာနိုင်ငံဘက်မှကဘာလုံးဆိုင်ရာလက်နက်ရောင်းချမှုပိတ်ဆို့ရေးကိုလည်းအာဆီယံအနေနဲ့ထောက်ခံတယ်ဆိုတာကိုလည်းပြသသင့်ပါတယ်။
ဒါကတော့ Alt ASEAN ရှင်ပြိုင်ဖွဲ့ကိုတီထောင်သူဖြစ်တဲ့ Debbie Stothart ကို VOA ကဆက်သွယ်မေးမြန်းခဲ့တာပါ။ဒီမြန်မာနိုင်ငံအကျက်တဲကိုအဖြေရှာရေးကြိုးပမ်းနေတဲ့ ASEAN အတွက်အဓိကစိန်ခေါ်မှုတွေနဲ့ပတ်သက်လို့မေးမြန်းခဲ့တာပါရှင်။စနေညချမ်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့အသက်ရှင်ကဏ္ဍတွေကိုဆက်လက်ကြည့်ရှုနားဆင်ကြရအောင်ပါ။ပထမဦးဆုံးတော့ဒို့အတန်စီစဉ်ကိုတင်ဆက်မှာပါရှင်။ဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်ကတည်းကကစင့်ကလေးအားဖြစ်နေတဲ့ဒီတိုင်းပြည်အတွင်းမှာကျန်းမာရေးစောင့်ရှောက်မှုစနစ်ထဲကိုတိုင်းရင်းဆေးအမြေခံတမားတူတွေလည်းဝင်လာပြီးတော့လူသေးစေနိုင်တဲ့ဆေးနဲ့ဝန်ဆောင်မှုတွေပေးနေတာဟာမဖြစ်နိုင်တဲ့ကုသမှုတွေနဲ့လုပ်နေကြပါတယ်။ဒီလိုဖြစ်ရတွေကိုကင်တွယ်ဖို့နိုင်ငံမှာအားကောင်းပြည့်စုံတဲ့ဥပဒေတွေကလည်းမရှိသေးဘူးလို့ဥပဒေပညာရှင်တွေကဆိုပါတယ်ဒီဆောင်ပါကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားပါတယ်ရှင
်အဲ့နာလေးတွေပြန်ပြောင်းသွားပြီးတော့အထူးပေါ်မှာအဲ့လိုစိုက်ရိုက်ခဲ့နေတယ်ဒီမဆုံးပါလား
အခုကတပူကြီးအဲ့လိုတော့မကြိုးအဲ့လိုမမောင်းသားတွေပါအဲ့လိုဆိုတော့အယုံကြီးတပူကြီးဖြစ်တော့ကျောင်းမြန်ဆရာဝန်တော့သူ့အတူမပေးတဲ့နဲ့ဝါကူနေရတယ
်စစ်တပ်အနာတိမ့်လိုက်ကြတဲ့ကစင်ကလေးအဖြစ်နေတဲ့မြမကျမ်းမာရေးစောင့်ရှောက်မှုစနစ်တဲကိုတိုင်းရင်စေအမိခံရန်ခုသူတွေဝင်လာပါတယ်သူတို့တွေဟာလူသေးစေနိုင်လောက်တဲ့ဈေးတွေနဲ့ဝန်ဆောင်မှုတွေပေးပြီးမဖြစ်နိုင်တဲ့ကုသမှုတွေကိုလည်းလုပ်နေကြပါတယ်ဒီလိုဖြစ်ရတွေကိုကင်တွယ်ဖို့နိုင်ငံမှာအကောင့်ပြည့်စုံတဲ့ဥပဒေတွေမရှိသေးဘူးလို့ပညာရှင်တွေကဆိုပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။ဆောင်မတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အသံတချို့ကိုပြောင်းလဲအသုံးပြုထားပါတယ
်။ကင်ဆာအမျက်ပြတ်ကုနိုင်တယ်။ဆင်းနှလုံးလောက်ထိုးလိုက်တာလူနာကချက်ချင်းလန်းလာတယ်။ဆေးရုံကလက်လျှော့လိုက်တဲ့လူနာကိုကုပေးတာကောင်းသွားတယ်။ဒီစကလုံးတွေကိုမြမလူမှုကွန်ရက်ဆိုင်မင်နာမှာကြည်ကြဲပြန့်ပြန့်မျှဝေကြတဲ့ကြော်ညာ post တွေမှာတုံးထားပါတယ်။မနေ့ကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ရိုးရင်းပြက်စီးသွားတဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်အောက်မှာတိတိတတ်တာတိုးလာတဲ့ထင်အောင်ထင်မှားကြော်ညာတွေလိုပဲအဲ့ဒီ post တွေမှာယုံကြည်လောက်စရာတက်တေတက်ကာရာဘာမှမပါပါဘူး။မြမနိုင်ငံမှာလူသုံးများတဲ့ Facebook မှာရှာကြည့်မယ်ဆိုရင်လည်းကင်ဆာကုနိုင်တယ်ဆိုတဲ့အထောက်အထားမဲ့ထုတ်ကုန်တဲ့ဝန်ဆောင်မှုတွေတတိကြီးကိုတွေ့ရမှာပါ။အမေရိကန်ကျန်းမာရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ American Cancer Society ရဲ့အဆိုအရတော့ကင်ဆာရောဂါခံစားနေရသူတူကိုသူခံစားနေရတဲ့ကင်ဆာအမျိုးအစားနဲ့အဆင့်အပေါ်မူတည်ပြီးကုသအနေနဲ့တခြားသောလိုအပ်တာတွေကိုပေးပြီးကုသပေးနိုင်ပါတယ်။တချို့ကင်ဆာတွေကကုသပျောက်ကင်းဖို့အလားအလာပိုရှိပေမဲ့ကင်ဆာတစ်ခုချင်းစီအတွက်မတူညီတဲ့ကုသနည်းတွေပေးဖို့လိုအပ်ပါတယ်။ကင်ဆာကိုကုသနည်းတစ်ခုရဲ့နဲ့တော့ကုလို့မရပါဘူး။သူ့ဘေးအသေးမှာအကျိတ်ဖြစ်နေတယ်လို့သိလိုက်ရတဲ့ကိုစောစောကတော့အွန်လိုင်းကအညွန်ကောင်းတဲ့ကြော်ညာတစ်ခုကိုယုံမိခဲ့ပါတယ်
။လူပေါင်း3000ကျော်ပျောက်တယ်၊ပါယောဂလာလာအကုန်ပျောက်တယ်ဆိုတော့ဟာပြေဟုတ်ပါလားဒီအတိုင်းမင်းကြီးရောသွားကြတာ
။ကိုစောစောရောမိသားစုကသူ့ဘေးယောဂကိုကုသပေးနိုင်တယ်ဆိုတော့မန္တလေးတိုင်းညောင်ဦးမြို့နယ်ထဲမှာရှိတဲ့ပဒနာစီယုံဘုန်းကြီးကျောင်းကိုသွားခဲ့ကြပါတယ်။သူ့အဖေကအသေးအချိတ်ခွဲစိတ်ထားတဲ့သူဖြစ်ပြီးတော့ဆေးသွားရောင်းမကုခင်မှာတက်တာနေတဲ့အနေထားရှိပေမဲ့လည်းဖုန်ကြီးကျောင်းကနေပြီးတော့ယောဂချက်ချင်းပြအောင်ကုသပေးဖို့ကိုမျှော်လင့်ခဲ့ကြတာပါ။အဲ့ဒီဖုန်ကြီးကျောင်းမှာ9ရက်ကြာကုခဲ့ပြီးတဲ့နောက်မှာတော့ကိုစောစောအဖေဟာအိပ်ရာထဲလဲပြီးဝမ်းနေသွားကအခြေအနေဆိုးွားခဲ့ပါတယ်။အဲ့ဒီလိုနာမကျန်းဖြစ်နေတော့မှပဲသူတို့သွားခဲ့တဲ့ရန်နယ်သိမ့်မကွာပဲဆေးသွားကုခဲ့သူတဦးဟာတည်ဆုံသွားပြီးဆိုတဲ့ Facebook ပို့ကိုကိုစောစောမြင်ခဲ့ရပါတယ်။
အခုကတူတူအဲ့လိုတော့မကြိုးအဲ့လိုမမောင်းသားတွေပါအဲ့လိုမျိုးကအယုံကြီးတူတူဖြစ်တော့ကျုံးကြီးကဆရာဝန်တော့သူ့အတိမပေးဘဲနဲ့သွားကူးနေတာဗျာပြင်ရောက်ပြီး3ရက်4ရက်လောက်ပဲရှိသေးတယ်အဲ့ဟုတ်တရင်ပူကတက်လာတော့ခါမဖြစ်တော့ဘူးမဖြစ်ဖြစ်တာအဲ့လိုမျိုးဖြစ်နေဘူးကိုတည်သွားတဲ့ဆိုရင်ဦးလေးပို့မှာအစိုးရတော်မှကျုံးထက်3ရက်လာပြီးနောက်ကျရင်ကျွန်တော်တိထဆောရယ်လေခါမဖြစ်ဘူးအဲ့တော့အဲ့ဦးလေးပုံစံမျိုးနဲ့အဖြစ်ပုံစံနဲ့တူတူဖြစ်လာတာဟာအဲ့လိုဖြစ်တော့ဘူးဒီလိုတဲ့ဒီပုံစံတိုင်းမှာပဲဆိုပြီးတိုင်းနေတော့ဟောဆူတာပေါ့ဒါပေမဲ့အများဆုံးအရင်ကိုတိုင်းနေပြီးတော့အဲ့ဒီဖြတ်သလိုက်တာပေါ့
အဲ့ဒီဖုန်ကြီးကျောင်းကကင်ဆာယောဂနဲ့ AIDS အပါအဝင်ယောဂမျိုးစုံကိုပျောက်ကင်းအောင်ကုသနိုင်တယ်ဆိုတဲ့ post ကလွန်ခဲ့တဲ့လအနေငယ်တုန်းကလူမှုကွန်ရက်ဆာမင်နာမှာအတော်ပြန့်ခဲ့ပါတယ်
အဲ့ဒီပို့စ်ကိုဝင်မျှသူ၆နည်းချီရှိပြီးလူတိများခဲ့ရပါအခုတော့ဖြတ်လိုက်ပြီဖြစ်တဲ့အဲ့ဒီပို့စ်အောက်မှာတချို့လူတွေကသူတို့ယောဂကုသပြောက်ခင်ခဲ့ပါတယ်လို့မှတ်ချက်ရေးထားကြပါတယ်ဒါပေမဲ့လည်းလူ၁၀ယောက်ချက်မနေကတော့ဖုန်းကြီးစီမှာဈေးကူပြီးသူတို့မိသားစုဆွေမျိုးတွေတေဆုံးခဲ့ရတယ်လို့ပြောထားကြပါတယ်တချို့မှတ်ချက်တွေကတော့မိသားစုတစ်ခုတည်းကပေးထားတာလားဆိုတာတော့မကွဲပြားပါဘူး
တေဆုံးသူရဲ့မိသားစုဝင်တွေကိုဆက်သွယ်ခဲ့ရမှာတော့တချို့ကဖြစ်စဉ်ကိုပြောပြပေးမယ်တည်င်းမှာချုပ်ဖို့ပြောလို့ခြင်းမရှိကြပါဘူးဖုန်းတော်ကြီးဖြစ်နေတဲ့အတွက်လိန်လေကုသတာတွေမဖြစ်နိုင်မဲ့လူနာရဲ့ယောဂအခြေအနေကြောင့်သာတေဆုံးခြင်းဖြစ်တယ်လို့မှတ်ချက်ပေးကြသူတွေလည်းရှိပါတယ်ဘုန်းကြီးကြောင့်မှာလူနာတွေကိုဆေးကုပေးနေတယ်ဆိုတဲ့ဖုန်းတော်ကြီးကိုရိုးအတန်ကဆက်သွယ်ကြည့် ရှိမရှိတော့မေးခွင့်မရခဲ့ပေမဲ့ဂျွန်လလေတုန်းကရေဖန်းသွားပြီဖြစ်ကြောင်းမှတ်ချက်တချို့မှာရေးထားကြတာရှိပါတယ်။ဒါကိုအတည်ပြုနိုင်တဲ့သူမရှိတဲ့အတွက်ဒိုးအတန်ကညာဦးရဲစခန်းကိုဖုံးခေါ်ဆိုခဲ့ပေမဲ့ဖုံးမကင်ပါဘူး။ဒီလိုအဖြစ်ပြက်တွေကဒီတစ်ခုတည်းတော့မဟုတ်ပါဘူး။အသည်ကင်ဆာရောဂါခံစားနေရတဲ့ဦးလာကလည်းရန်ကုန်ကတိုင်းရင်းစည်းကမ်းလို့ကြော်ညာထားတဲ့ဆရာမကြီးစည်းကမ်းကိုသွားခဲ့ပါတယ်။ဦးလာရဲ့တာကိုမင်းကဒိုးအတန်ကိုအခုလိုပြောပြထားပါတယ်
။တာမွေမှာဟိုကောတိုင်းဘုံပါညာတို့တော့ကတ်မထားဘူး။အဲအရင်တိုင်းမျိုးပေါ့။အဲ့ဒါလေးတန်းပြီးတော့ကတ်ဆေးနဲ့ကုတာလေးတို့ကတော့ကတ်ဆေးဆိုတော့တို့ကမှဟိုကဆေးဘယ်လိုလဲဆိုပမာဆေးပုံစံမျိုးပေါ့
။ကုလို့မပြောက်ခဲ့ပေမဲ့ကတ်ဆေးအကျွတ်ကိုသိန်းကျော်လောက်ကုန်ခဲ့တယ်လို့ကိုမင်းကပြောပါတယ်
။အနာရလို့ပေါ့။အနာဖြစ်ပြီးတော့ဟိုအမြင့်တွေထွက်တယ်ဆိုပြီးတော့ခဏလေးပါပဲအဲဟိုကလေးတွေကသူ့ပြီးထွက်သွားတာအမြင့်ပုံစံမျိုးလေးတွေအဲ့လိုကတ်တဲ့နေရာကြီးကအကုန်အနာလို့ဖြစ်ပြီးတော့နည်းနည်းထွက်သွားတယ်ပေါ့အညီကလေးထွက်ပြီးတဲ့ဆုံးဒီငါး6ရက်လောက်ပဲကြာမယ်အဲ့အနာလေးတွေကပြန်ပြက်သွားပြီးတော့အထူးပေါ်မှာအဲ့လိုကြိုက်ရခဲနေတယ်ဒီနဲ့သုံးသွားတာအပြေကပါပြောလဲဆိုတော့တက်တဲ့တက်တဲ့လိန်ပါတဲ့အပြေကဒူရဲလို့ပြောတော့ဘယ်စိတ်ကတော့မကောင်းပါဘူးကြာမယ
်မနေ့ကစစ်တပ်အာဏာသိမ်းပြီးရဲ့နောက်ဆရာဝန်များစွာဟာအာဏာရှင်နဲ့ဆက်ဆက်တဲ့နေရာတွေမှာအလုပ်ဆက်လက်လုပ်ကင်လို့ခြင်းမရှိရကြောင်း CDM လုပ်ခဲ့ကြပါတယ်။အဲ့ဒီအချိန်ကစပြီးမြမကျမရေးစနစ်ဟာဖျို့ဖျဲဖြစ်ခဲ့တာပါ။တပြိုင်တည်းမှာပဲလိုအပ်တဲ့အထောက်အထားမရှိပဲစေကူသားခွင့်မရှိတဲ့သူတွေဟာတဦးချင်းဖြစ်စေအဖွဲ့အစည်းပုံစံမျိုးနဲ့ဖြစ်စေရောဂါတွေကိုအံ့ဖွယ်ကောင်းအောင်အရှင်းကုပေးနိုင်ပါတယ်ဆိုတဲ့ပုံစံမျိုးနဲ့အွန်လိုင်းကနေမျိုးစုံကြော်ညာပြီးနိုင်ငံအနှံ့ကလက်ဟသွားတဲ့နေရာတွေကိုအစားဝင်လာကြပါတယ်။တကယ်တော့ဆရာဝန်တယောက်ဖြစ်လာဖို့ဆိုတာမြန်မာနိုင်ငံမှာအနည်းဆုံး9နှစ်စနစ်တကျတင်ကြားဖို့လိုအပ်ပြီးတခြားနိုင်ငံတွေမှာဆိုရင်လည်းဒီထက်အချိန်ပိုကြပါတယ်။မန္တလေးတိုင်းတိုင်းရင်းစေးဦးစီးဌာနကိုဆက်သွယ်ကြည့်ရမှာတော့လူမှုကွန်ရက်ပေါ်ကတာဝန်ရှိရုံကြောင့်ကဖုန်ကြီးဆေးကူတဲ့ post ကိုမြင်ပေမဲ့တန်ကြားသူရှိမှသာတွားရောက်စစ်ဆေးရမျိုးလောက်ကြဖြစ်တယ်လို့တာဝန်ရှိသူတဦးကပြောပါတယ်
။ကျွန်တော်တို့ကသာသာရှိမှာကုလို့ရတယ်။တိုင်းစေးဆရာမှတ်ပုံနေမှာတဆောက်အနောက်တိုင်းကျတော့ဆမခေါ်တာပေါ့နော်။အဲအဲ့ဒါမှကုခွင့်ရှိတာ။ဒါမဲ့ဟိုနေတာပေါ့ဟိုက်ဖုန်းကြီးကတော့ကျွန်တော်ကလိုင်းပေါ်ပဲပြည့်ပြီလေ။ဒါမဲ့ဟာသူကတရားဝင်ကုတာမဟုတ်ဘူးညနော်။အဲဖမ်းတာမဖမ်းတာကျွန်တော်လည်းမသိဘူး။ကျွန်တော်တို့ကအစိုးရဝန်ထမ်းဆရာတွေဒီချိန်တော့ဖြစ်တော့ကျွန်တော်တို့ကAIB ရတော့တော့ဆိုကျွန်တော်တို့ကဒီအာမခံနဲ့ကုလာကင်းစားပြီးအနောက်တိုင်းမှာပြပီးတာများတယ်
။ license မရှိပဲဆေးကုတာဆေးဝါးထုတ်လုပ်တာဟာမြမတိုင်းရင်ဆေးကောင်စီဥပဒေတိုင်းရင်ဆေးဝါးဥပဒေတွေအရာတရားမဝင်ပါဘူး။ကုတာထုတ်လုပ်ခဲ့ရင်သက်ဆိုင်ရာပုံမှန်တွေလိုက်ပြည်ထန်ကြခံရမှာဖြစ်ပြီးတော့အများဆုံးဒဏ်ငွေ၁၀သိန်းဒါမှမဟုတ်ထောင်ဒဏ်၃နှစ်အထိကြခံရနိုင်ပါတယ်။ဒါပေမဲ့အဲ့ဒီဥပဒေတွေမှာတဆမရှိပဲဒါမှမဟုတ်သုံးဆွဲရမတင်တဲ့ဈေးကြောင့်လူသေးဆုံးတာကိုအေးအေးယူနိုင်မဲ့ပုံမှာတော့မပါပါဘူး။တိုင်းရင်းဆေးကောင်စီဥပဒေနဲ့တိုင်းရင်းဆေးဝါဥပဒေတွေကအထူးဥပဒေအဖြစ်ရှိပြီးသားမို့မှားယွင်းကုသမှုတွေကြောင့်လူသေးမှုတွေအတွက်ရာဇသက်ကြီးဥပဒေနဲ့အေးအေးယူနိုင်ဖို့ကတော့ခက်တယ်လို့တရားလွှတ်တော်ရှင်းနေဦးစောမင်းလိုင်ကဆိုပါတယ်
။ဆရာတက်ကြီးဥပဒေသည်ရေပုံရဥပဒေအခြားဥပဒေအထူးဥပဒေတည်းရဲ့မှာပြဋ္ဌာန်းထားခြင်းမရှိသေးတဲ့ဟာတွေမှာမှဆွဲလို့ရတယ်။စည်းကြပြဋ္ဌာန်းထားတဲ့ဥပဒေရှိပြီးသားဟာတွေဆိုရင်ရေပုံရဥပဒေဂျန်ဒလောရာသတိလိုမှလို့သွားဆောင်လို့မရဘူး။အဲ့တော့တိုင်းစေးနဲ့ပတ်သက်လို့ဆေးဝါးကုသတာပဲဖြစ်ထုတ်လုပ်တာပဲဖြစ်တိုင်းစေးဝါးထုတ်လုပ်တာဆိုရင်လည်းတိုင်းစေးဝါးထုတ်လို့ရဥပဒေတိုင်းစေးဝါးကုသနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံတိုင်းစေးကောင်စီဥပဒေကိုရှိပြီးသားဖြစ်တဲ့အတွက်တကယ်လို့အဲ့ဒါရင်းနဲ့ပြဿနာကြုံလာရင်ဒီဥပဒေတွေနဲ့သာအဓိကတရားဆွဲဆိုဖြည့်ချင်း တင်ပေးလို့ရမယ်လို့တလားလို့ဖြေချင်ပါတယ်သူဥပဒေမှာတော့အဲ့ဒါတွေနဲ့ပတ်သက်လို့စေဝါကုသရင်းနဲ့တည်ဆုံးလို့အစ်တံဘလောက်ကြာခံမယ်လို့ပြည်ပြကြကြပြထားနာတာမရှိဘူးလို့ကျွန်တော်အဲ့လိုဖြေချင်ပါတယ
်မန္တလေးတိုင်းဒေသကြီးတိုင်းရင်းစေးဦးစီးဌာနကတာဝန်ရှိသူတဦးကတော့
ကျွန်တော်တို့ကတော့ဖြစ်စေကျင်တာတော့ကင်းစားဆိုရင်းတော့လေဗျာဒီအနောက်တိုင်းနဲ့သူ့ခလုံးနဲ့ပြေးချကုပေါ့ဗျာနော်အနောက်တိုင်းဆရာတိုင်းစီဆရာညှိယူတာကုပြီးတော့ဗျာနော်ကျန်တဲ့ကြောညာဟာကြီးကတော့သိအာမပီးဘူးဗျာကျွန်တော်မြင်လဲဆိုရင်တိုင်းစီဆရာလက်မှတ်ရှိတဲ့ဆရာနောက်မှဆရာဝန်ကြီးအထူးကုလေးတိုင်းစီမှာလည်းတတ်ဆတ်ရှိတဲ့ဆရာကြီးဆရာကြီးတွေသူတို့ရဲ့အနည်းဆုံးပြေးချခလုံးကြီးတော်မှနော်ကုသမှုပေးတာတော့အကောင်းဆုံးပေါ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးနဲ့မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်တန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်မှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဒါကတော့စနေညချမ်းတိုင်းတင်ဆက်နေတဲ့ဒို့အတန်စီစဉ်ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေဒီသတင်းလွှာတွေကိုတော့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
စနေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိတင်ဆက်နေပါတယ်အခုတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါမြန်မာနိုင်ငံရဲ့တရားရေးဆိုင်ရာ institution တွေဒါမှမဟုတ်ကျင့်သုံးတွေပြတ်ပြားသွားပါပြီလားတနက်ကဥပဒေဖြစ်နေပြီလားဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာအမျိုးသားညီညွတ်ရေးအစိုးရရဲ့တရားရေးဝန်ကြီးဦးသေးဦးနဲ့ဥတ္တမောင်တန်းတို့ဆွေးနွေးသုံးသပ်ထားပါရရှင
် Amnesty International ဟောတဲ့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာကွယ်အဖွဲ့ကြီးကပေါ်ကုလနေ့ရက်နေ့တုန်းကပြတင်းထုတ်ပြန်ချက်တစ်ခုထုတ်ပါလေမြန်မာနိုင်ငံမှာဆက်အနာသိမ်းမှုစတင်ကြသူတွေကိုဖမ်းဆီးစင်မှာလဲဝန်ရမ်းမပါသလိုဝင်ခံချက်ရရှိဖို့ညှဉ်းပန်းနှိပ်စက်ရက်ဆက်ကြကြုံစွာဆက်ဆံရပြီးလူတွေကိုဖျောက်ပစ်တာတွေမိသားစုဆွေမျိုးတွေအပေါ်လက်စားချေတာတွေရှေ့နေတွေမိသားစုတွေနဲ့တွေ့ခွင့်မပေးတာတွေအဆရှိတဲ့ဥပဒေချိုးဖောက်မှုတွေကိုစစ်တပ်ဟာဖမ်းဆီးစင်ကစပြီးချုပ်နှောင်ထောင်ချထားခြင်းအထိအစဉ်တိုင်းမှာကျူးလွန်ခဲ့တယ်လို့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာကွယ်အဖွဲ့ကြီး AI ကထုတ်ပြန်ကြပါပြောထားပါတယ်တရားရေး institution တရားရေးကျင့်ထုံးတွေပြပြသွားတာနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့မြို့သားညီညီဆိုရတရားရေးဝန်ကြီးဦးသိန်းဦးဖြစ်ပါတယ်လက်ရှိအခြေအနေကိုကျွန်တော်တို့ဆရာဦးသိန်းဦးအနေနဲ့စပြီးသုံးသပ်ပြပါဆရာ
ဥပဒေမှာတရားမျှတမှုနဲ့ပတ်သက်ပြီးတော့အပိုင်းနှစ်ပိုင်းခွဲထားပါတယ်တစ်ခုကတော့ကျွန်တော် distributive justice လို့ခေါ်တဲ့မျှဝေတဲ့ကျွန်တော်တရားမျှတမှုဖြစ်ပြီးတော့နောက်တစ်ခုကတော့ corrective justice လို့ခေါ်တဲ့အမှားပြင်ဆင်တဲ့တရားမျှတမှုဖြစ်ပါတယ်မပြည့်စင်ပေးတဲ့တရားမျှတမှုပေါ့နော်အဲ့တော့ distributive justice ဆိုတဲ့ဒီမျှဝေပေးတဲ့တရားမျှတမှုကအဓိကကဘာလဲဆိုလို့ရှင်ဒီနိုင်ငံမှာရှိနေတဲ့ဒီ community ရဲ့ကျွန်တော်တို့ဒီစံတန်မိုးတွေကဘာတွေလဲအဲ့စံတန်မိုးတွေကိုကျွန်တော်တို့ community value တွေကိုဥပဒေအဖြစ်နဲ့သတ်မှတ်ပြီးတော့ဒါကတော့တရားမျှတမှုဘဲလို့သတ်မှတ်ကြတာဖြစ်ပါတယ်သူသားအလုံးလိုက်နာရမယ်ကိစ္စတွေက distributive justice ပါဒါကြောင့်မလို့ဒီလူ့ခွင့်ရေးတွေကလည်းပဲဒီမျိုးစားထဲမှာဂျုံဝင်တာဖြစ်ပါဒါကြောင့်မလို့အဲ့လိုကျွန်တော်တို့ distributive justice ကိုချိုးဖောက်တယ်ဆိုလို့ရှိရင်တရားရုံးတွေကနေပြန်ပြီးတော့ချိုးဖောက်တဲ့သူကိုအပြစ်ပေးပြီးတော့ချိုးဖောက်ခြင်းခံရတဲ့သူကိုနိမ့်နာမှုကိုကုစားမှုပေးတဲ့ဟာကိုတရားရုံးတွေကနေပြီးတော့ဖြည့်ဆင်းပေးရတာဖြစ်ပါတယ်အဲ့ဒါကို corrective justice လို့ခေါ်တာဖြစ်ပါတယ် တော့မြန်မာနိုင်ငံဟာဒီနှစ်ခုနဲ့တိုက်တာကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့တရားဥပဒေတွေရှိပါတယ်အဲ့တရားဥပဒေတွေမှာကျွန်တော်ဥပဒေပိုင်းကနေပြောမယ်တရားဒီတရားစီရင်ရေးပိုင်းကပြောမယ်ဆိုလို့ရှိရင် criminal justice နဲ့ civil justice ဆိုတာရှိပါတယ် criminal justice ရဲ့အဓိကချက်ကတော့ကျွန်တော်ခုနကပြောတဲ့အမှားယဉ်ကျူးလွန်တဲ့သူကိုကျွန်တော်အပြစ်ပေးဖို့ရည်ရွယ်ချက်ဖြစ်ပြီးတော့ကျွန်တော်တို့ဒီ civil justice ကတော့နစ်နာတဲ့သူကိုပူဇော်မှုပေးဖို့အတွက်အဓိကရည်ရွယ်ပြီးတော့လုပ်တာဖြစ်ပါတယ်ဒါကြောင့်မို့လို့အခုဟိုမြန်မာနိုင်ငံရဲ့တရားစီရင်စနစ်ကဒီနှစ်ခုကိုအဓိကထားပြီးတော့ဒီတရားမျှတမှုရှာဖို့ပြရတာဖြစ်ပါတယ်ဒီအခုအခြေအနေမျိုးမှာပြန်ကြည့်တဲ့အခါကျတော့အကြမ်းဖက်စစ်အုပ်စုကအဲ့ဒါတွေကိုလုံးဝပြောင်းပြန်လုပ်လိုက်တယ်ဆိုတာတွေ့ရပါတယ်ဒါကြောင့်မလို့ကျွန်တော်အနေနဲ့တို့ချုပ်ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့တရားစီရင်စနစ်ကလုံးဝကိုပျက်စီးနေပြီလို့ကျွန်တော်ပြောလို့ရတဲ့အနေအထားဖြစ်ပါတယ
်။အဲ့ဒီလိုအခြေအနေမှာလူတွေကတရားမျှတမှုကိုသူ့လက်ထက်မှာသူယူလာကြတဲ့သဘောတွေကိုကျွန်တော်တို့တွေ့ရတယ်။အမေရိကန်ကောင်းဝိုင်ကကစကားထုံးကိုပြန်ကိုးကားရလို့ရှိရင် My gun is my law ဆို။ဘာတင်တာငါ့ရဲ့ဥပဒေပဲဆို။ဒါကိုစစ်ကောင်စီကလည်းကျင့်သုံးတယ်စန့်ကျင်နေတဲ့လူတွေရောကျင့်သုံးနေကြသလားတချို့ကလည်းလူမှုစာမျက်နှာတွေပေါ်မှာတရားမျှတမှုလားလက်စားချေတာလားဆိုတဲ့မေးခွန်းတွေကိုမိတာကြတယ်ဆရာဘယ်လိုမြင်ပါလဲ
အဓိကချက်ကတော့တရားဥပဒေစိုးမိုးရေးကိုဘသူကနေပြီးတော့ဒီကမကထလုပ်ပြီးတော့ကင်တွယ်ပြီးတော့တရားဥပဒေစိုးမိုးရေးကိုဖြစ်အောင်လုပ်နေတယ်လဲဆိုတာကအင်မတန်ရေးကြီးတဲ့အချက်လက်တစ်ခုဖြစ်ပါတယ်တရားဥပဒေစိုးမိုးရေးကိုကျွန်တော်တို့ဒီတည်နှံ့ခိုင်မြဲအောင်ပေါ့နော်ထိမ့်သိမ်းနိုင်တဲ့အဖွဲ့အစည်းမရှိတော့ဘူးဆိုလို့ရှိရင်အဲ့ဒီဒေတာဘာဖြစ်လာလဲဆိုလို့ရှိရင်ကြီးနိုင်ငံကြီးဝါရတွေအနာခစင်ဆိုတာအဲ့ဒါကိုပြောတာပါကြီးနိုင်ငံကြီးဝါရတွေပေါ်လာတယ်ဟုတ်ကနိုင်နိုင်တယ်လို့ပေါ့နော်ကျွန်တော်တို့အာလုတ်သွားမယ်ဆိုတဲ့ဟာတွေပေါ့အဲ့ဒါကဘာလဲဆိုတော့အင်တန်မှဒါရိုင်းဆိုင်တဲ့လူတွေရဲ့ရိုင်းဆိုင်ဘဝတုန်းကဒါရှိခဲ့တဲ့အနေအထားဖြစ်ပါတယ်အရင်ကြီးတဲ့ကဘာကြီးမှာအဲ့ဒါမျိုးမဖြစ်ဖို့အတွက်တရားဥပဒေတွေဆိုတာပြဋ္ဌာန်းကြရတာဖြစ်တယ်အဲ့ဒါတွေကိုမရှိဖို့အတွက်တရားဥပဒေစိုးမိုးရေးကိုကျွန်တော်တို့ခိုင်မာနေအောင်တင်ပြပြင်ပြောမယ်ဆိုလို့ရှိရင်ဥပဒေရဲ့အထက်မှာဘယ်မှမရှိဘူးဒီဥပဒေကလည်းပဲခုနကျွန်တော်တင်ပြခဲ့သလိုပဲ distributed justice အောက်ကနေပြီးတော့တရားမျှတမှုစံတန်မိုးတွေကိုတတ်မှတ်ထားတဲ့ကျွန်တော်တို့ဒီ institution ကြီးတွေနဲ့ပေါ့နော်ကျွန်တော်ထိန်းသိမ်းထားရတာဖြစ်ပါတယ်အဲ့ဒါမျိုးတွေကိုမရှိတော့ဘူးအဲ့ဒါမျိုးထိန်းသိမ်းထားတဲ့လူတွေကိုယ်တိုင်၌ကစပြီးတော့တရားမျှတမှုကိုကျွန်တော်တို့လုံလာပြီတရားမျှတမှုကိုဖျက်ဆီးလာပြီဆိုလို့ရှိရင်တော့ဘသူမဆိုမိမိရဲ့အသက်အိုးအိမ်စီးစိမ်နဲ့မိသားစုဘဝလုံခြုံရေးအတွက်ကတော့တဏီမို့တဏီနဲ့ကျွန်တော်တို့ဒီတရားမျှတမှုရှာတော့မှာဖြစ်ပါတယ်ဒါကကျွန်တော်တို့ဒီအဲ့လိုလုံလို့လုံခံရတဲ့အတွက်ကြောင့်မလို့ပြန်ပြီးတော့ကျွန်တော်တို့ဒီတုံ့ပြန်တဲ့သူတွေကိုအပြစ်ပြောစရာမဟုတ်အဲ့လိုမှမလုပ်ဘူးဆိုရင်သူတို့ဘဝကလုံးဝတည်ကြည်မဲ့မိသားစုဘဝတွေဖျက်ဆီးသွားမယ်အခုမြန်မာပြည်မှာဖြစ်နေအဲ့ဒါပဲဒီရဲ့တရားခံအစ်စ်ကဘာလို့လဲဆိုတဲ့အခါကျတော့ဒီနိုင်ငံတော်တစ်ခုလုံးနဲ့နိုင်ငံတစ်ခုလုံးနဲ့ကြည့်မယ်ဆိုလို့ရှိရင်နိုင်ငံတော်ရဲ့ရန်နေရာတွေကိုလက်လွတ်စပယ်အသုံးပြုပြီးတော့တရားဥပဒေစိုးမိုးရေးကိုသူတို့ကိုယ်တိုင်ချုပ်ဖောက်နေတဲ့သူတွေကြောင့်မို့လို့ဖြစ်တယ်ဆိုတာကအထင်သာအမြင်သာကြီးဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီလိုကိစ္စမျိုးဖြစ်လာတယ်ဆိုလို့ရှိရင်တော့အဲ့လိုလူတွေကိုဖယ်ရှားဖို့လိုတယ်။အဲ့ဒီလူတွေမရှိဘဲနဲ့တရားဥပဒေစိုးမိုးရေးကိုတကယ်လိုလားတဲ့တကယ်ကိုတိုင်းပြည်နဲ့လူမျိုးတွေပေါ်မှာလူသားတွေအပေါ်မှာချစ်ခင်တဲ့သူတွေအုပ်ချုပ်တော်မှာသာလျှင်ကျွန်တော်တို့ဒီတိုင်းပြည်ကတည်ငြိမ်အေဂျင့်မဲ့ဖွံ့ဖြိုးတိုးတက်မှာဖြစ်ပါတယ်။အုပ်ချုပ်တဲ့သူတွေကိုယ်တိုင်၌ကကျွန်တော်တို့ဒီဥပဒေကိုချုပ်ဖောက်ပြီးဆိုတဲ့အခါကြလို့ရှိရင်တော့လူတူကနေပြီးတော့သူတို့တော်လှန်မှာဒါကကမ္ဘာသမိုင်းမှာဖြစ်ခဲ့တဲ့အစဉ်အလာကြီးပဲဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီလိုအနေအထားမျိုးမှာကျွန်တော်တို့ဒီမြန်မာနိုင်ငံဟာအဲ့ဒီဘက်ကိုသွားနေတာဖြစ်ပါတယ်။အင်တန်မှကျွန်တော်တို့ဒါစိုးရင်စရာကောင်းတဲ့အနေအထားဖြစ်တယ်ဆိုတာကိုတွေ့ရမှာဖြစ်ပါတယ်။
ဒီလိုအခြေအနေမှာတရားဥပဒေစိုးမိုးမှုမရှိတဲ့အခြေအနေသူတဘောသူဆောင်သွားပြီပေါ့နော်ဆရာကျွန်တော်တို့ဘုရားဘာသာစကားလုံးကိုယူသုံးရမယ်ဆိုတော့အနတ္တသဘောသူတဘောသူသူ dynamics ဆက်သူဘယ်လောက်ထိစိုးသွားနိုင
်အဓိကကတော့ခက်ကိုတရားမျှတမှုလိုလားတဲ့ခေါင်းဆောင်တွေပေါ်ပေါက်လာဘုရားအင်္ဂမအရေးကြီးပါတယ်အကျန်းဖက်စီအုပ်စုကဒီမတရားမှုတွေကိုလည်းပြန်တော့တရားမျှတမှုလောက်ရမယ်ဆိုပြီးဒီလူငယ်တွေကအစားနဲ့ကင်တော်လန်ကြီးကိုဆင်နွှဲတဲ့အခါမှာသူအဓိကအချက်ကပေါ့နော်ဘယ်လိုစိတ်ဓာတ်မျိုးနဲ့ကျွန်တော်တို့ဒီတော်လန်ကြီးကိုလုပ်နေတာလဲအဲ့ဒါအင်တာမအရေးကြီးပါတယ်ဒါကြောင့်မို့ကျွန်တော်ဒီတော်လန်ကြီးကိုစူးစိတဲ့နေရာမှာတရားမျှတမှုရရှိဖို့လူခွင့်ရတွေကိုလေးစားဖို့ဆိုတဲ့အခြေခံစံချိန်စံနှုန်းတွေနဲ့ကျွန်တော်
ဒီလောကန်ဆောင်ရဲ့နိုင်တဲ့ခေါင်းဆောင်နေလောကန်ဆောင်ရဲ့နိုင်နေကျွန်တော်တို့နောက်လိုက်တည်းရအင်တာမအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဒါဟာအဲ့ဟာဒီကိစ္စဟိုဒါကျွန်တော်တကယ်ကျွန်တော်တို့ဒီခိုင်မာမာလုပ်နိုင်တဲ့ဆိုလို့ရှိရင်တောင်းလာရင်းနဲ့အတူတူကျွန်တော်တို့ဒါအကျွဲကူရေးပါပေါ့နော်တာယာဝပြောတဲ့နိုင်ငံတကူပြန်ပြီးတည်ဆောက်နိုင်မှာဖြစ်ပါတယ်အဓိကကအချက်ကတော့အဲ့ဒါ တ္တဓမ္မဝါဒီတွေလဲဘုဒ္ဓရအဓမ္မဝါဒီတွေလဲအဲ့တော့ဓမ္မဝါဒီဘက်ကလည်းပဲဓမ္မဝါဒီတိုင်းနဲ့အညီကျွန်တော်တို့ဒီတရားနိလန်းကြတဲ့လုံနီးလုံဟန်နေတရားနိလန်းကြတဲ့ဖြည့်ရှင်းချက်တွေကိုတခါတည်းအကျင့်သုံးမှုဖြစ်ပါတယ်အဓမ္မတွေကိုတိုက်ဖြတ်တဲ့နေရာမှာအဓမ္မနိနဲ့သွားပြီးတော့တိုက်ဖြတ်လို့မရပါဘူးအဓမ္မနိကိုတိုက်ဖြတ်တဲ့နေရာမှာဓမ္မနိနဲ့တိုက်ဖြတ်ရမှာဖြစ်ပါတယ်အဲဒါကြောင့်မို့လို့ဒီလိုအပ်တဲ့လက်နက်ကင်တွန်လှန်ရေးကိုလုံရလုံနေသည့်တိုင်အောင်လက်နက်ကင်တွန်လှန်ရေးကနိုင်ငံရေးအဖြစ်မဟုတ်ဘူးတကယ့်နိုင်ငံရေးအဖြစ်ကဒီမြန်မာနိုင်ငံမှာတရားဝါပြောတဲ့နိုင်ငံတစ်ခုဖြစ်ဖို့အတွက် Federal Democracy နိုင်ငံထူထောင်မယ်ဆိုတာကအဓိကချက်ဖြစ်ပါတယ်အဲ့ဒီချက်ပေါ်မှာကျွန်တော်တို့ဒီခိုင်ခိုင်မာမာယုံကြည်သွားတယ်ယုံကြည်မှုရှိတယ်ဆိုပြီးတော့ယုံကြည်မှုရှိပြီးတော့တွန်လှန်နေဆိုလို့ရှိရင်တော့တပြိုင်တည်းထဲမှာတွန်လှန်ရေးလည်းအောင်မြင်မယ်တရားဝါပြောတဲ့နိုင်ငံကိုလည်းထူထောင်နိုင်မှာဖြစ်ပါတယ်အဲ့ဒါကကျွန်တော်နိုင်ငံသားအားလုံးကစူးစမ်းရမယ်တောင်းဖြစ်ပြီးတော့ကျွန်တော်တို့ဒီတွန်လှန်ရေးသမားတွေကတော့အဲ့ဒီခံယူခြင်းနဲ့လွတ်လုပ်နေတယ်ဆိုတာကိုပြောချင်ပါတယ
်။ဟုတ်ကဲ့ဆရာအခုဒီအင်တာဗျူးလုပ်နေတဲ့အချိန်မှာပဲနေ့ရက်မှာပဲအာဆီယံနိုင်ငံကြီးဝန်ကြီးအစည်းအဝေးကိုကျင်းပတယ်။မလေးရှားနိုင်ငံကြီးဝန်ကြီးကနော်ဒီသဘောတူညီမှု9ရက်နဲ့ပတ်သက်ပြီးဒီတိုင်းဆက်သွားလို့တော့မရတော့ဘူး။အဆုံးသတ်လုပ်ငန်းစဉ်ဆိုင်ရာမူပေါင်းတက်ကိုဆွေးနွေးကြဖို့လိုအပ်နေပြီ။အဲ့ဒီမူပေါင်းမှာတရားမျှတရေး institution ရှင်နဲ့ပတ်သက်ပြီးဆရာဘယ်လိုမူပေါင်းမျိုးကိုထည့်ချင
်အဓိကချက်ကတော့ကျွန်တော်တို့ဒီ transitional justice ဆိုတဲ့အနေအထားပေါ့နော်တခုလိုရကူကျွန်တော်တို့အမြင်အောင်ပြောမယ်ဆိုလို့ရှိရင်ခွေယူတကောင်လွတ်နေတဲ့ကိစ္စမျိုးမှာဘယ်လိုထိန်းသိမ်းနိုင်မလဲဆိုတဲ့ဟာက implementation အရေးကြီးတဲ့ကိစ္စဖြစ်ပါတယ်အဲ့ဒီလိုမှာကျွန်တော်တို့မထိန်းသိမ်းနိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီပေးဆက်ရတဲ့ပေးဆက်မှုတွေကအင်တာမများပါတယ်အခုဆိုလို့ရှိရင်ကျွန်တော်တို့ဆရာဝန်တွေကျောင်းဆရာတွေအားလုံးတည်တဲ့အတိုင်းပါပဲเนาะတကယ်ဟိုဒီသူတို့ဘက်ကိုသူတို့ကိုမထောက်ခံတဲ့သူမှန်တယ်မရဘူးကျွန်တော်အမျိုးမျိုးနဲ့ဆွဆွဲပြီးတဲ့ခါကျတော့ရိုက်နှက်စစ်ဆေးတာเนาะတတ်တာဖြတ်တာအစားပေါ့เนาะမတည်သည့်တိုင်အောင်ခုနကျွန်တော်တို့ဒီတည်ထန်ကြတဲ့အမှုတွေနဲ့ဆွဆွဲပြီးတော့เนาะတတ်တာဖြတ်တာဒီထိလုပ်နေတဲ့အခါမျိုးမှာပေါ့လေเนาะကျွန်တော်တို့ဒီဟာတွေကိုပထမဆုံးတားဆီးဖို့လိုပါတယ်။ထုံးစံတိုင်းမှာပဲကျွန်တော်တို့ဒီတော့ဆွနေပွဲအကြောင်းပြောနေရတာအင်တာမကျွန်တော်တို့ဘာမှအလုပ်မဖြစ်တဲ့ကိစ္စကြီးဖြစ်ပါတယ်။သူတို့အတွက်ကိုအချိန်ပေးနေသလိုဖြစ်ပါတယ်။အဲဒါကြောင့်မို့လို့မြန်မာနိုင်ငံရဲ့ဒုက္ခတွေကိုအတက်နိုင်ဆုံးအတူဆုံးနည်းနဲ့ကျွန်တော်တို့ဖြည့်ရှင်းနိုင်ဖို့အတွက်ကိုလည်းပဲကျွန်တော်စဉ်းစားရမှာဖြစ်တယ်လို့အဲ့လိုကျွန်တော်တို့ဒီဖြည့်ရှင်းပြီးတဲ့နောက်မှာလည်းခုနကျွန်တော်တင်ပြခဲ့သလိုပဲတရားဥပဒေစိုးမိုးရေးကိုလှုပ်ဖို့အတွက်လည်းပဲဒီပြည်နယ်ထဲဆောင်ရွက်ကြရမှာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီအချက်၅ချက်ကကျွန်တော်အလုံးမဖြစ်တော့ဘူး။ဒီဒိုင်ယန်လော်နီးနေကတော့ဘယ်လိုမှအလုံးမဖြစ်တော့ဘူး။သူတို့ဘက်ကလည်းပြန်လှည့်ကြအကြောင်းဖြစ်တော့ဘာလို့လဲဆိုတဲ့အခါကျတော့သူတို့ကအာဏာကိုမရရတဲ့နီးနေပဲကျွန်တော်ယူထားရမှာဖြစ်ပါတယ်။ဟောဒါကသူတို့ဒီထင်ရှားနေတဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်မို့လို့သူတို့ကိုဖယ်ရှားဖို့နီးကနီးတာလည်းအလုပ်ဖြစ်တဲ့နေဖြစ်လိမ့်မယ်လို့ကျွန်တော်နေအဲ့လိုရှုမြင်သုံးသပ်မိပါ
။နောက်ဆုံးမင်းကပါဆရာ။အခုဆရာပြောသွားတာနဲ့ဆက်နွယ်ပြီးတော့မိုက်ကန်ဒဂါကအခုလက်ရှိသွားနေတဲ့မူဝါဒကနေဘလို့မူဝါဒမျိုးကိုပြောင်းသွားတင်တယ်လေ
။အရှင်းဆုံးနဲ့အတူဆုံးကတော့နံပါတ်1အချမ်းဖက်စီအုပ်စုမင်းအွန်လိုင်းကောင်းဆောင်တဲ့အချမ်းဖက်စီအုပ်စုကိုအတိမတ်မပြုဖို့။နံပါတ်2ညူကြီးအစိုးရကိုအစိုးရတရားဖြစ်နေအတိမတ်ပြုလိုက်ဖို့လိုပါတယ်အဲ့လိုပြုလိုက်ပြီးတဲ့ခါကျလို့ရှိရင်ကျွန်တော်တို့ဒီ transition ပြည့်ပြည့်ကာလအတော့တဲ့မှာတိဆောက်ရေးလုပ်ငန်းတွေကိုကျွန်တော်တို့ဒီဝိုင်းဝန်းပြီးတော့အပေးကြမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာကြီးကနေပါဝိုင်းဝန်းပြီးအပေးကြမယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအတွက်ကျွန်တော်တို့အတူဆုံးနဲ့အလွယ်ဆုံးကျွန်တော်တို့ဒီငင်းညာရေးနဲ့တရားဝါပြောတဲ့နိုင်ငံတကူတိဆောက်နိုင်မှာဖြစ်တယ်လို့ကျွန်တော်အနေနဲ့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ဆရာကြီးကျေးဇူးပါပဲအခုတင်ပြဆွေးနွေးတော့ခဲ့တဲ့သူကတော့မြို့သားညီညီအစိုးရရဲ့တရားရေးဝန်ကြီးဦးသိန်းဦးဖြစ်ပါတယ်ကျွန်တော
်ဒါကတော့ဦးတင်မောင်တန်းအပတ်စဉ်တင်ဆက်နေတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့
ခေပြိုင်ကပါအစီအစဉ်ပါရှင်ဆက်လက်ပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးရန်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါဆီဟာနာတင်ပြရဲ့နောက်ပိုင်းနိုင်ငံတော်ဆန့်ကျင်သူတွေကိုစစ်ကောင်စီကနှိတ်ကွတ်တပ်ဖြတ်နေတာထက်ဆွေးနွေးဖို့ဖိတ်ခေါ်တာပိုတင့်တော်တယ်လို့ PPSD ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်မှုအဖွဲ့ကယူဆကြောင်း PPSD ဥဆောင်အဖွဲ့ဝင်ကပြောဆိုပါတယ်ဒေါခင်ဆိုးဝင်းကနေ PPSD ဥဆောင်အဖွဲ့ဝင်ဘုံမူကြီးခွန်ဥကာကိုတွေ့ဆုံမေးမြန်းထားပါတယ်ရှင
်အခု PPSD ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်မှုအဖွဲ့ကြီးနေနေပေါ့နော်အခုမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အခြေအနေရောနောက်ဆုံးပေါ့လေဒီပြီးခဲ့တဲ့ဒီစစ်ကောင်စီဥက္ကဋ္ဌနေပြီးတော့ဖိတ်ခေါ်ဆွေးနွေးပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့အကြက်အတဲကိုဘလို့ရုံးဖြည့်ရှင်းမှုများနီးလန်းနေများရှာဖွေလို့ရခဲ့ပါသလားလို့ဟုတ်ကဲ
့ဟုတ်ကဲ့အဓိကကတော့ပမာပြည်ရဲ့ပြဿနာကအရင်းကနိုင်ငံရေးပြဿနာဖြစ်နိုင်ငံရေးကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့ပြိပခါတွေဖြစ်တယ်ပြိပခါမှာလည်းကျွန်တော်တို့မိဖက်ပြိပခါရှိတယ်ရံဘက်ပေါ့လက်နက်ကိုင်အကြမ်းဖက်ပြိပခါတွေလည်းရှိတယ်အဲ့ဒီဟာတွေကိုချုပ်ငင်းဖို့ဆိုရင်တော့ best ပေါင်းစုံကပါမှာဒီပါဝင်သည်ပါဝင်လိုက်တဲ့လူတွေအားလုံးပါမှာကျွန်တော်တို့ကဖြည့်ရှင်းလို့ရမယ်သဘောဖြစ်ပါတယ်တဖွဲ့ကောင်းနှစ်ဖွဲ့ကောင်းအုပ်စုတစ်ခုအုပ်စုနှစ်ခုလောက်ပါနဲ့အစုဖွဲ့တစ်ခုနှစ်ခုနဲ့တော့လုံးလို့မရအဲ့ဒါကိုဆိုတော့လွန်ခဲ့တဲ့ဟာလာ2021ကျွန်တော်တို့ဖေဖော်ဝါရီလ1ရက်နေ့နော်အာဏာထိမ်းနေပဲခေါ်ခေါ်ဖွဲ့စည်းဖို့အကြအညီနဲ့ပဲပြောပြောအခုလက်ရှိဒီအုပ်ချုပ်နေတဲ့ဒီ SAC ပေါ့လေ SAC အနေနဲ့ဒီတစ်နှစ်ပေါ့2021နှစ်ကုန်အထိတော့ကကြံကြံရရဒီတော်တော်လေးလောက်ခဲ့ပါတယ်လောက်ပြီးတော့နှီးမျိုးစုံနဲ့ဒီတိုက်ခံတွေကိုဟာလာဖန်စီတဲ့နှီးနာတွေเนาะကျွန်တော်တို့ရိုက်နှက်တဲ့နှီးနာတွေဒီဟိုတချို့ဟိုသဖြတ်တဲ့နှီးနာတွေမျိုးမျိုးသုံးပြီးတော့ရရွာတွေဆိုရင်လည်းပဲကျွန်တော်တို့ဟာလာဖြတ်စီဖြတ်လေးဖြတ်ပေါ့မြေလံစနစ်တွေသုံးပြီးတော့လောက်ခဲ့တဲ့နှီးနာတွေသုံးပေါ်လဲပဲ2022နှစ်ဥပိုင်းကနေစပြီးတော့ယုံကြည်မှုတည်ဆောက်ဖို့လိုတဲ့ငြိမ်းချမ်းရေးနှစ်ဖြစ်ပြီးဆိုပြီးတော့မဟာဗျူဟာပြောင်းလာပါအဲပြောင်းလာတဲ့မဟာဗျူဟာအတိုင်းဆွေးနွေးဖို့လမ်းကြောင်းတွေပွင့်လာတဲ့ဟာကဆွေးနွေးရလကဘလို့ပဲဖြစ်လာဆွေးနွေးပွဲတကားပွင့်တယ်ဆွေးနွေးပွဲအလားလာဒီပေါ်လာတယ်ဆိုတာကအကြမ်းဖက်တိုက်ခိုက်နေတာလည်းစာရအများကြီးကောင်းတယ်စကားပြောတာစစ်တိုက်တာကပူဆိုးတယ်စကားပြောတာကအများကြီးပတ်ပါအဲစကားပြောတဲ့နေရာမှာပဲဘယ်လိုအခြေခံချက်လက်တွေဘုံသဘောတူချက်တွေရမလားဆိုတော့တပွဲပြီးတပွဲဆက်သွားတဲ့ပုံမှာအဖြေရှာမှာဖြစ်ပါတယ်ဒါကြောင့်ဖြည့်ချင်းပြောရင်တော့နေပြီးတော့ဆွေးနွေးပွဲတွေကကျွန်တော်တို့အဖွဲ့တွေကတွားရောက်ဟိုဆုံးဖြတ်တယ်ဆိုတာတခြားမဟုတ်ပါဘူးဒီတက်ကအဖြစ်ခရစရေးဆက်လက်ထိန်းသိမ်းထားဖို့လိုတယ်နှစ်ကပြဿနာတွေကိုဖြေရှင်းဖို့အတွက်နီးနာရှာဖို့လိုတယ်နော်တစ်ဖွဲ့ချင်းဆွေးနွေးပြင်မဲ့တပြည်လုံးတိုက်တာနဲ့ပြည်လဲခြင်းတော့ဖွဲ့အားလုံးပါပါရမယ်ဆိုတာကိုလည်းကျွန်တော်တို့တင်ပြထားပြီးသားဖြစ်ပါတယ်ဒါကြောင့်တစ်ဖွဲ့ချင်းကနေအစုအဖွဲ့နဲ့တွေ့အစုအဖွဲ့ကနေအားလုံးပါဝင်တဲ့တွေ့ဆုံမှုကိုတဖြည်းဖြည်းတိုးချဲ့သွားလို့ရရင်တော့အဖြေရှာတဲ့ဒီလုပ်ငန်းစဉ်တခုတော့ပေါ်လာမယ်ဖြေရှာတဲ့လုပ်ငန်းစဉ်ပေါ်ရင်တော့ကျွန်တော်တို့ဒီလိုဖန်စီသွက်ပြနေတာတွေအများကြီးရောသွားနိုင်တယ်လို့ကျွန်တော်တို့ပြောခဲ့ပါတ
ယ်ဟုတ်ကဲ့ပါအခုသူအဲဒီဘိုးချုပ်ငွေကြီးမင်းအောင်နိုင်တဲ့သွားတွေ့တဲ့အဖွဲ့ကြီးပေါ့နော်ဒီဟိုအဖွဲ့ကြီးတော်တော်များများရှိပါတယ်အဲ့ဒီအဖွဲ့ကြီးကသူတို့နဲ့တွေ့တဲ့အခါမှာသူနဲ့တွေ့တဲ့အခါမှာစီနေတောင်းဆိုတာတွေရှိပါတယ်ကိုပိုင်းအုပ်ချုပ်ကြီးဒီနေတောင်းဆိုတာတွေရှိပါတယ်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဘလို့သုံးသပ်လို့ရပါလ
ဲဘွယ်လည်းလည်းပြောရတော့တဖွဲ့ချင်းဟိုခွဲတွေးတဲ့အခါကဒီလက်ရှိ SAC ဘက်ကပါလေ SAC အကြီးကဲအနေနဲ့ကင်တွေကပူလွယ်မယ်လို့ယူဆလို့တဖွဲ့ချင်းခွဲတွေးတာဖြစ်ပါတယ်အစုအဖွဲ့နဲ့တွေးရင်ဆွေးနွေးတဲ့ပြဿနာတွေကပြည်တော်မှုတစ်ခွန်းလုံးနဲ့ဆိုင်တဲ့ပြဿနာဖြစ်လာတော့ဖြေရှင်းဖို့မနဲ့ခက်ပ
ိုကန်တယ်
ပြန်ပြန်လာတယ်ဒါကြောင့်တပွဲချင်းကနေလာရင်ရှင်းဖို့လွယ်တယ်ဆိုတပွဲချင်းနဲ့အစပြိုးတာပါအဲ့ဒီအစပြိုးတဲ့အချိန်မှာပဲ
ตะชู่อพั่วก็อะลาปรุโลยินเพ็ดเนี่ยปีเนี่ยเส้นทางโหแต่ล้านเนี่ยตะชู่อพั่วก็တော့กูเป็นอุจจุกยะดีปะโหโลเนี่ยตะชู่อพั่วก็တော့บาดีปะมันไม่ได้อูอเป็ดถูทองกินเลยสาธิพิมพ์หมดเลยอยากบีตาอพั่วเนี่ยก็เลยอยากบีตาปีเนี่ยเนี่ยก็เลยอปีเนี่ยอพั่วที่บ่ชื่อก็อุบัติอยู่เสื้อกวนโหลปีเนี่ยแท้มาชื่อเนี่ยดีๆตรุปีเนี่ยโหหลุမျိုးบ่เลยปีเนี่ยชื่อเนี่ยหลุမျိုးฤาเนี่ย สาเปตัญญากวนโหลเอ่อพ่นမျိုးยีโหลล่ะเนี่ยตัวตะเพิ่นเปลี่ยนไปแล้วครับจ้ะเนาะดิเล็กสิเอสซีซีก็เลยด่าเอาไปไหนเนี่ยด่าไปไหนกูด่าก็อุบัติโหสร้างมาอุบัติเจ้าเนี่ยเนาะเพิ่นที่บ่ชื่อกันอุบัติเปลี่ยนเส้นยีซ้วได้เฉยมาอุบัติเนี่ยปัดท้ามาอธิเพิ่นมาโอ้กฤษดาเนี่ยอะแล้วจ้ะอันนี้อุบัติเนี่ยเปลี่ยนเส้นปัดท้าနိုင်အောင်สร้างมาโหละอภิเพิ่นรู้ไปจ้ะบาด ဘောတပီလုံးပြိပခတပီလုံးပြိပခရဆဲအောင်ဘယ်လိုနိနာရှာမဲဆိုတာကြတော့တဖွဲ့ချင်းမှာဆွေးနွေးဖို့အားနေပါအားနေတယ်သူတစ်ဖက်တဖက်အရှင်ဖြစ်တဲ့နေပြည်တော်ဘက်ကလည်းကဲလာလာခင်ဗျားတို့ကိုကိစ္စပဲကိုပြောပါခင်ဗျားအကြောင်းကိုပြောနေအဲ့ဒါနဲ့ကြိုပိတ်လိုက်တော့တနိုင်ငံလုံးဒီလိုလိုကြီးကောင်းလေပြောဖို့ကခက်တော့ဒါကြောင့်အစုအဖွဲ့နဲ့တွေ့ရင်တော့တနိုင်ငံလုံးကိစ္စပြောပြမှာဖြစ်ပါတယ်
ဟုတ်ကဲ့ပါအခုဟို2008ဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်အခုဒီ SAC ဒီအစစ်ကောင်စီလက်ရှိအစစ်ကောင်စီအဖွဲ့နေတဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပဲကင်ဆယ်ထားတာပါဒါပေမဲ့ဟို NUG တို့ CRPH တို့ဒီတစ်ဖက်အတိုက်ခံအဖွဲ့စည်းတွေကတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကမရှိတော့ဘူးပြက်ပြဲသွားပြီပေါ့နော်ဆိုတော့ဒီ PPSC ရဲ့ရည်ချက်ကတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာဘယ်လိုသဘောထားပါလဲရှင်ကျွန်တော်တို့ကတော့
အဲ့လိုပြောရင်တစ်ဖက်ကိုသွားကြည့်လို့ဖြစ်တာဘုဘမှာ2008ဖွဲ့စည်းပုံအနဲ့အညီဟောအာဏာထိန်းတယ်ပြောပြီးတော့အခုလက်ရှိအုပ်ချုပ်နေလဲ NUG ဒါဆိုတော့အစစ်စီဘက်ကနှစ်ထောင်နှစ်ဆယ်ရွေးကောက်ပွဲရလောက်ဖြတ်သိမ်းတဲ့အတွက်ရလကနေပေါ်ထွက်လာတဲ့အစုဖွဲ့တွေကတရားမဝင်ဘူးလို့သူကပြောတာနှစ်ထောင်ရှစ်ကိုအန်ယူဂျီကဖြတ်သိမ်းပြီးတဲ့အတွက်အစစ်စီတရားမဝင်ဘူးလို့ပြောတာအပြန်လာပြောနေကြတာကျွန်တော်တို့အတွက်ကဘာမှမပြတ်ဘူးဘာမှနှစ်ထောင်နှစ်ဆယ်ရွေးကောက်ပွဲရလလဲသူကသူရှိနေတယ်အဲဒီကထွက်လာတဲ့ဟာလဲကျွန်တော်တို့ကဟာ
ထိုင်းရတယ်ပြောတော့ပိန်းရတယ်ပြောလက်ရှိစိတ်အစီအရလည်းဘဝကြီးပြဿနာရှင်းဖို့ထမတူလဲစိတ်ဟိုလာနေတဲ့ပါဘူးထိုးတူပဲကျွန်တော်တို့အေးအိုတွေကလည်းစိတ်ဟိုလာနေပါဘူးအဲ့ဒါလို့သုံးပွင့်ဆိုင်အနေဆုံးသုံးပွင့်ဆိုင်နောက်ထပ်ရှင်းမှဒီတိုင်းပြပြဿနာရှင်းမယ်အဲ့ဒီမှာရှင်းဖို့ခွင့်ရေးကိုပဲကျွန်တော်တို့စောင့်နေကြဘယ်သူပဲကိုဘယ်သူကိုလိုက်လို့ဘယ်သူကပါလို့နာလို့မဟုတ်ကျ ော်တို့က NUG ကိုပမာပြည်နိုင်ငံရေးလိုအပ်ချက်ရပေါ်လာတယ်လို့ကျွန်တော်တို့မှတ်ချက်ပေးတယ်ကျွန်တော်တို့ PBS အဖွဲ့ဝင်တွေအနေနဲ့ကိုတဖွဲ့ချင်းအလိုက်မူချပြီးတော့နော်ကုညီပံ့ပိုးလို့ရတယ်လို့ပြောတယ် PBS တခုလုံးအနေနဲ့မဟုတ်မိတ်ဖက်အနေနဲ့တော့ထားတယ်အပြင်မှာပြုတယ်ဆိုတော့နိုင်ငံရေးကောင်းမှာပေါ့မိတ်ဖက်ရန်ရန်သူမဟုတ်ပေါ့မိတ်ဖက်ထို့တူပဲကျွန်တော်တို့ဆွေးနွေးဘက် NCA လက်မှတ်ထိုးဘက်ကတမတော်နဲ့အခု SAC ကရှိတယ်ဒါလည်းကျွန်တော်တို့မိတ်ဖက်ပဲဒါကြောင့်နှစ်ဖက်စလုံးကိုစကားပြောလို့ရတာကလောဆယ်တဲ့စုဖွဲ့မှုက PBS တွေပဲရှိတယ်ကိုတစ်ဖွဲ့နဲ့တစ်ဖွဲ့ကစကားပြောလို့မရသေးတဲ့အခြေအနေရှိတယ်
အဲ့တော့ PBS ရဲ့အနေအထားရှင်းလဲလျှောက်တာပြားလဲဆွဲတာဆိုတဲ့အနေအထားမျိုးဖြစ်နေတယ
်အနေအထားကနေပြီးတော့တပီလုံးအတွက်ပြစီဆုံးဖြတ်မှုအသက်ပါဆုံးဖြစ်အောင်အနည်းဆုံးဖြစ်အောင်ဝေဖန်ကြိုးစားနေတဲ့အကာလဖြစ်ပါလား
ဟုတ်ကဲ့ပါ NCAD ပေါ့လေဒီဟို Nationwide Ceasefire ပေါ့တနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရက်စဲရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ပေါင်းအလုံး၁၀ဖွဲ့မှာဒီစက္ကစရဲ့ဖိတ်ကြားမှုစက္ကစအစ်ကောင်စီဥက္ကဋ္ဌရဲ့ဖိတ်ကြားမှုလက်ခံတာ၆ဖွဲ့လောက်ရှိမယ်ထင်ပါတယ်နော်အဲ့တော့ဒီ NCA အဖွဲ့တွေကဒီ10ဘွဲ့စလုံးရဲ့ဟိုဘုံသဘောတူညီချက်တွေပါရောရှိပါလားရက်တီချက်တွေ
ဥပမာကျွန်တော်တို့ NCA လက်မှတ်ထိုးတဲ့က NCA ပေါ်မှာဘုံသဘောတူတာပြီးသားဖြစ်တယ်နံပါတ်1နံပါတ်2က NCA ကိုအကောင့်ထဲပေါ်တဲ့နေရာမှာเนา
ဒီရွက်ကောက်ပွဲနဲ့ဖြစ်ပေါ်လာတဲ့အစိုးရတွေကိုဆက်ဆံတဲ့နေရာမှာကျွန်တော်တို့အတိန်ကျွန်းကျွန်းလက်လုံးမဲ့ဆိုပြီးတော့ဆယ်ပွဲပါတဲ့ပြည်ပြည်စီကိုဖွဲ့တာပေါ့ပြည်ပြည်စီဖွဲ့ပြီးဆယ်ပွဲနဲ့အနေနဲ့လုပ်ရည်ရင်းနဲ့ဒီတချို့အဖွဲ့တွေကခဏကျွန်တော်ပြောတယ်ဒီမိတ်ဖက်ပေါ့မဟာမိတ်အဆင့်နဲ့ကျော်လွန်ပြီးတော့ပူးပေါင်းဆောင်ရွက်တာတွေရှိလာတဲ့ခါကျတ ไล่ไหนเนี่ยก็จะเอสซีเดียเราไม่ถั่วบ่หมู่ใต้แล้วไม่ไล่ไหนเนี่ยก็จะตัวเราป้องแล้วขนาดอภัยเลยท้าบาตัวเนาะเราว่าเซเว่นพลัสทรีบ่คนนี้ป้องตัวพีบีเอสนี่จะเสียบ่จะเราไอ้ตัวปัดท้ามาแต่เจ้าคนนี้ก็รอเจเล็กชื่อเลยตรงก็รอจะเราไว้อย่างปั้มบูป่าวินนี่แหละตัวต่อที่เป็นได้อะไรเนาะเฉยๆเราไม่ป่าเราดําเนินเอสซีไว้หน้ามาแล้วชื่อ
เอ้ยได้ก็เนาะโหแม้ว่าบุรุษมาตัวจะบ่ใช่ป่ะโอเคป่ะโหนอกซ้อมทุกคู่นี้เนี่ยอ่ะอาเซียนเยบ่မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အထူးတန်တမန်နဲ့ဟိုသူကဟိုအေးကိုဖွဲ့စည်းနေတွေ့ဖို့ရှိရတယ်လို့လည်းပြောထားတာရှိပါတယ်သူနဲ့ရောတွေ့ပြပါလားရှင်ကျွန်တော်တို့ဧပြီလလာနှစ်ရက်နေ့မှာနေပြီးတော့မှာကျွန်တော်တို့ခုနှစ်ဖွဲ့နဲ့တွေ့ပါ ဒီနေပြည်တော်သားတွေ့တဲ့ကျွန်တော်တို့PBS ရေဖွဲ့ကိုခုနှစ်ဖွဲ့နဲ့ခုနှစ်ဖွဲ့ကိုယ်စားလှယ်ဖွဲ့ပေါ့ကျွန်တော်တို့ကတော့PBS ရေ delegation လို့ခေါ်တာအဲအားလုံးဆက်လက်ရောက်ပါပါတဖွဲ့နဲ့ရောက်delegation ဖွဲ့ခေါင်းဆောင်ကငင်းချမ်းရေးကောင်စီကဒေါက်တာနော်ကိုပေါ်ထူးပြပါသူဥဆောင်ပြီးတော့သူကိုယ်စားလှယ် ตัวพ่อกองเนี่ยเตรียมไปสารันไปเลยนะตัวโลลละเนี่ยตัวดูอยู่ยากเก็บมาไอ้นี่ตัวเองก็ยากไปแล้วนอกมาเพรสโคสของกูได้อะไรหนูไม่ได้ชาวยานี่อ่ะตัวนี้มาเช่นนี้มาทุบเยอะกว่าที่เขาว่าด่าตัวนี้เนี่ยแต่ยังมาเล่นอะไรพวกชอบพวกตัวเปล่าชอบพวกแต่ก็เราอารมณ์คนละพวกป่ะคนละพวกเนี่ยด้วยเนี่ยตัวทุบเยอะกว่า
ဟုတ်ကြပြီလို့အချိန်ပေးပြီးတော့ဆိတ်ရှိလက်ရှိဖြည့်ကြပြီးတဲ့အတွက်ကျေးဇူးများရှိတယ်ပါရှင်ကျေးဇူးတင်ပါတယ်ဆရာမခင်ဗျာဒါကတော့ VOA အကြီးတဲ့အက်ဒီတာဒေါက်ခင်ဆိုဝင်းကနေပြီးတော့ဒီ PBS ရဲ့ဥဆောင်အဖွဲ့ဝင်ဘိုမူကြီးခိုးအောက်ကကိုတွေ့ဆုံမေးမြန်းခဲ့တာပါစနေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်
ာရေးအာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာပြည်ကိုတတိယအကြိမ်တွားရောက်ဖို့ပြင်ဆင်နေပြီးမြန်မာနိုင်ငံကိုအကူအညီပေးဖို့သူ့ရဲ့စ조사မှုတွေကိုလည်းလက်လျှော့လိုက်မှာမဟုတ်ဘူးလို့ကမ္ဘောဒီးယားနိုင်ငံသား၏ဝန်ကြီးပရက်ဆွန်ဟွန်းကသတင်းတောက်တွေကိုပြောပါရယ်လာမယ့်စက်တင်ဘာလအစောပိုင်းမြန်မာပြည်ကိုတတိယအကြိမ်တွားဖို့ပြင်ဆင်ထားတယ်လို့လည်းဆိုပါရယ်ဒါပေမဲ့မြန်မာစစ်ကောင်စီဘက်ကတော့အခြေအနေတွေကိုထိမ့်သိမ့်သိမ့်သိမ့်ကင်တွယ်ဘို့ကိုလည်းသူကတတိပေးထားပါဗျ။နိုင်ငံရေးလှုပ်ရှားသူ၄ဦးကိုတေတံစီရင်ကွပ်မြက်ခဲ့တာဟာမြန်မာနိုင်ငံတည်ငြိမ်အေဂျင်စီဖို့အာဆီယံရဲ့ကြိုးပမ်းမှုတွေကိုထိခိုက်စေခဲ့တယ်လို့လည်းကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါဗျ။ထိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရောက်လာခဲ့ပြီးတဲ့နောက်လက်တုံ့ပြန်မှုအနေနဲ့တရုတ်နိုင်ငံကထိုင်ဝမ်ကျွန်းအနီးစစ်ရေးလေ့ကျင့်မှုတွေကိုလုပ်နေရမှာအခုစနေနေ့မှာလဲတရုတ်လေယာဉ်တွေနဲ့စစ်သင်္ဘောတွေဟာထိုင်ဝမ်ကိုတိုက်ခိုက်တဲ့ပုံစံနဲ့စစ်ရေးလေ့ကျင့်နေကြတယ်လို့လည်းထိုင်ဝမ်ကပြောပါတယ်။တချိန်တည်းမှာပဲအမေရိကန်ရဲ့လုံခြုံရေးနဲ့အခြားကိစ္စရဲ့ဆိုင်ရာဆွေးနွေးမှုတွေကိုလည်းတရုတ်ကရပ်ဆိုင်းထားပါတယ်ရှင်။စနေညချမ်း VOA မြန်မာပိုင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုပြောပြခဲ့တာပါဒီကနေ့ညအစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရရန်နိုင်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ Nashua Kelly ဖြစ်ပါတယ်ရုပ်တံအင်ဂျင်နီယာကတော့ Tiran Wan ပါရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ် BND ရဲ့အတွေ့အကြုံကနေကင်းဝေးကြပါစေရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.